Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အောက်တိုဘာလ12ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွေမြတ်မောင်ပါရှင်။ COVID-19 ကရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးတဲ့အဖြစ်ခန့်အပ်ဖို့အမေရိကန်သမ္မတရွေးချယ်ထားတဲ့အေမီကိုနီဘဲရက်ကတရားရုံးတွေဟာအစိုးရမူဝါဒတွေချမှတ်နိုင်ရေးအဆုံးဖြတ်ပေးတဲ့နေရာတွေမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။သူ့ကိုတရားရုံးချုပ်တရားသူကြီးတဲ့အဖြစ်ခန့်အပ်တဲ့မဲ့ဒီနေ့အချက်လွှတ်တော်မှာကြားနာမှာဖြစ်ပါတယ်။ကြားနာပွဲမှာပြောကြားမဲ့သူ့ရဲ့အဖွဲ့မိန့်ခွန်းကိုကြိုတင်ထုတ်ပြန်ရမှာအစိုးရမူဝါဒတွေနဲ့အုပ်ချုပ်ရေးဆိုင်ရာအဆုံးအဖြတ်ကိုပြည်သူတွေကိုတာဝန်ခံထားတဲ့သမ္မတနဲ့တွတ်တော်တို့ကသာချမှတ်ရမှာဖြစ်ပြီးတော့ဒီလိုဆုံးဖြတ်ချက်မျိုးတရားရုံးတွေကချမှတ်ပေးဖို့အများပြည်သူကမျှော်လင့်မထားတဲ့တလို့တရားရုံးတွေကလည်းမကြိုးစားတင်ဘူးလို့ရေးသားထားပါတယ်။သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့အသက်48နှစ်အရွယ် Conservative အတွင်းမြင်ပြင်းထန်သူ Amy Coney Barrett ကိုခန့်အပ်တဲ့မတင်အထက်လွှတ်တော်တရားရေးကော်မတီမှ၄ရက်ကြားနာမှာဖြစ်ပါတယ်။Republican အမတ်အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကသမ္မတရွေးကောက်ပွဲမတိုင်ခင်ရှာတက်ပါရာထူးအတွက်သူ့ကိုအောက်တိုဘာလအကုန်မှာအတည်ပြုနိုင်ဖို့အတွက်တိုက်တိုက်ကြွန်ကြွန်လုပ်နေပါတယ်။ American ပြည်ထောင်စုပြည်내တချို့မှာချိုဂျင်မဲရီစတင်ပေးနေကြပြီဖြစ်တာမို့အစ်စ်တက်လာမဲ့သမ္မတကသာတရားရုံးချုပ်တရားသူကြီးတစ်ကိုရွေးချယ်တဲ့နယ်လို့ဒီမိုကရက်အမတ်တွေကပြောပြီး Amy Coney Barrett ကိုခန့်အပ်ရေးကိစ္စကန့်ကွက်နေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်အရေးပါတဲ့ Florida ပြည်နယ်ကိုဒီကနေ့တွားရောက်မဲဆွယ်စည်းရုံးမယ်လို့သမ္မတ Donald Trump ကပြောပါရယ်။ COVID-19 အတည်ပြုလူနာဖြစ်တဲ့သမ္မတ Trump ကသူ့အဖြစ်ဝနေကောင်းနေကြောင်းနဲ့ယောဂဘူးလုံးဝကင်းရှင်းသွားပြီဖြစ်ကြောင်း Evangelical ဘာသာရေးအသင်းခေါင်းဆောင်တွေနဲ့တနင်္ဂနွေနေ့ကတယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာပြောကြားခဲ့ပါရယ်။ရွေးကောက်ပွဲအနိုင်ရဖို့အတွက်သူအပြင်းထန်ကြိုးစားနေပြီးဒီနေ့တနင်္လာနေ့မှာ Florida ပြည်နယ်ကိုတွားမှာဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါရယ်။သမ္မတမှာ COVID-19 ရောဂါပိုးကူးစက်နေပြီလို့အောက်တိုဘာလ2ရက်နေ့ကအတည်ပြုခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးနယ်လက်မဲဆွယ်ပွဲလုပ်မှာဖြစ်ပါတယ်။ Florida ပြည်နယ်အပြင်ရွေးကောက်ပွဲမှာအကျိမ်းနဲ့ရှင်ပြိုင်ကြရမယ်။ Pennsylvania ပြည်နယ်ကိုအင်္ဂါနေ့မှသွားရောက်မဲဆွယ်ဖို့ရှိပါတယ်။ဒါအပြင်ဗိုလ်ထုနယ်မှာ Iowa ပြည်နယ်၊ကြာတာရီနယ်မှာမြောက် Carolina ပြည်နယ်တို့ရေးကိုသမ္မတ Trump သွားရောက်မဲဆွယ်ပွဲတွေလုပ်မယ်လို့ Reuters သတင်းကပြောပါတယ်။သမ္မတ Trump ကသူဟာ COVID-19 ရောဂါကင်းရှင်းသွားပြီလို့တနင်္ဂနွေနေ့ကပြောကြားခဲ့ပေမဲ့ဆေးဆစ်သိရတဲ့အဖြေလားဆိုတာကိုတော့တိတိကျကျရှင်းရှင်းလင်းလင်းပြောကြားခြင်းမရှိပါဘူး။2020ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုလေလံဈေးကွက်တိုးတက်အောင်လုပ်ခဲ့ကြတဲ့ American စီးပွားရေးပညာရှင်နှစ်ယောက်ပူတွဲရရှိသွားပါတယ်
။ The Royal Swedish Academy of Sciences has today decided to award the Sveriges Riksbank Prize in Economic Sciences in memory of Alfred Nobel.Jointly to Paul R. Milgram and Robert B. Wilson for improvements to auction theory.
လေလံဈေးကွက် theory ပိုကောင်းအောင်နဲ့လေလံဈေးကွက်ပုံစံတစ်ကိုဖန်တီးခဲ့ကြတဲ့ American စီးပွားရေးပညာရှင် Paul R. Milgram နဲ့ Robert B. Wilson တို့ကိုစီးပွားရေးဆိုင်ရာ Nobel ဆုချီးမြှင့်ကြောင်းဆုရွေးချယ်တဲ့ Sweden တော်ဝင်သိပ္ပံ Academy အတွင်းရေးမှူးချုပ်ကကြေညာသွားတာပါ theory ပိုင်းဆိုင်ရာအခြေခံလေ့လာတွေ့ရှိမှုကလူမှုအတိုင်းဝိုင်းအတွက်အကျိုးရှိတဲ့တည်ထွင်မှုဖြစ်တယ်ဆိုတာကိုသူတို့လေ့လာဖန်တီးခဲ့တဲ့လေလံဈေးကွက်သစ်ပုံစံကတက်တည်ကြနေတယ်လို့ဆိုရွေးချယ်သူတွေကပြောပါရယ်။ပိုတိုးတက်လာတဲ့လေလံဈေးကွက် theory နဲ့လေလံဈေးကွက်ပုံစံသစ်တွေကြောင့်ကမ္ဘာတဝန်းကရောင်းသူဝယ်သူနဲ့ဝင်ငွေကွန်ဆောင်သူတွေပို့ပြီးတော့အကျိုးရှိစေခဲ့တယ်လို့ Nobel ဆုရွေးချယ်ရေး website ပေါ်မှာရေးသားထားပါရယ်။သူတို့တည်ထွင်တဲ့လေလံဈေးကွက်ပုံစံတစ်ကို radio frequency တွေသတ်မှတ်ကြ၊ငါးဖမ်းကိုတာခွဲတာ၊လေယာဉ်ဆင်းလန်းသတ်မှတ်တာ၊ဓာတ်ငွေထုတ်လုပ်မှုပမာဏခွင့်ပြုတာတွေမှာအသုံးပြုနေတာကြောင့်လူတိုင်းရဲ့နေစဉ်ဘဝအပေါ်မှာတက်ရောက်မှုရှိခဲ့တယ်လို့ရှင်းပြထားပါတယ်။စုရှင် Swedish Corona 10တန်းကို Nobel စီးပွားရေးဆုရှင်နှစ်ယောက်အနီးအမျှခွဲဝေရရှိမှာဖြစ်ပါတယ်။ရှိခဲခွင်းတင်မောကြီးနဲ့မြောက်ဝေရုံစုံမှတနစ်ကျော်သွားလာပြီးလေးလာခဲ့ကြတဲ့သိပ္ပံပညာရှင်တွေကအာတိတ်သမုတ်တရားကြီးအရေးပြောနေတာကြောင့်ရှိခဲတွေကြအသက်ရှင်နေထိုင်တဲ့တရားတွေသိချင်နေကြသလိုရှိခဲလုံးဝမရှိတဲ့နွေရာသီကာလတွေဖြစ်လာမယ်လို့သတိပေးလိုက်ပါတယ်။ဂျာမနီနိုင်ငံ Alfred Wegener Institute ပိုင်းရှိခဲခွင်းတင်မောကြီးနဲ့လေးလာခဲ့ကြတဲ့နိုင်ငံပေါင်း20ကသိပ္ပံပညာရှင်300ကျော်ဟာဒီကနေ့ဂျာမနီနိုင်ငံကိုပြန်ရောက်လာစဉ်မှာအခုလိုသတိပေးလိုက်တာပါ။အတိတ်ဆဝိုင်းမှာကမ္ဘာကြီးပူနွေးလာမှုရဲ့တရားမှုကိုသိပ္ပံပညာရှင်တွေမျက်မြင်တွေ့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနေရာဟာရာသီဥတုပြောင်းလဲဖောက်ပြန်မှုဗဟိုချက်မှဖြစ်နေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ RV Polaston လို့နာမည်သိထားတဲ့ရေခဲခွင်သင်္ဘောကြီးနဲ့ American, Britain, ပြင်သစ် Russia တရုတ်စားတဲ့နိုင်ငံပေါင်း20ကသိပ္ပံပညာရှင်300ကျော်ဟာမျက်ဝင်ရိုးစွန်းဒေသကို389ရက်ကြာလှည့်လည်တွားရောက်လည်လာခဲ့ကြတာဖြစ်ပါတယ်
ယမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်ထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505လို့ကနေပါထုတ်လင်းပေးပါတယ်။မင်္ဂလာပါရှင
်ကျမများသစင်အောင်မှာဒရင်နီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးဟာတာမန်မာကျိုးတဲ့မျက်နှာပြင်တွေပေါ်မှာ28ရက်ကြာအသက်ရှင်နေနိုင်တယ်လို့ဩစတြေးလျနိုင်ငံကသိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျမြို့သားသိပ္ပံဆိုင်ရာသုတေသနအဖွဲ့ CSIRO ရဲ့လေ့လာတွေ့ရှိချက်အရရာသီတုပ်ကွေးနဲ့နှိုင်းယှဉ် COVID-19 ရောဂါကိုဖြစ်စေတဲ့ SARS-CoV-2 ဗိုင်းရပ်စ်ပိုးကတာမန်မျက်နှာပြင်တွေပေါ်မှာအပူချိန် 20 ဒီဂရီဆယ်လ်ဆီယပ်စ်အထိ28ရက်အသက်ရှင်နေနိုင်တာကိုတွေ့ရတယ်လို့တနင်္လာနေ့တုန်းကထုတ်ပြန်တဲ့ရောဂါပိုးမွားဗီဒါဆိုင်ရာဂျာနယ်မှာဖော်ပြထားပါတယ်။အလားတူအခြေအနေမျိုးမှာရာသီတုပ်ကွေးဗိုင်းရပ်စ်က18ရက်အထိအသက်ရှင်နေနိုင်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ပိုးကအပူချိန် 40 ဒီဂရီဆယ်လ်ဆီယပ်စ်အောက် 24 နာရီလောက်ကြာရင်ကူးစက်မှုရပ်တန့်သွားတယ်လို့ဒီဂျာနယ်ထဲမှာဖော်ပြထားပါတယ်။ဒါပြင်ဒီရောဂါပိုးကငွေဆက်ကူဖန်သားပြင်နဲ့သမဏိပစ္စည်းစားတဲ့သမဏမျက်နှာပြင်တွေပေါ်မှာအသက်ရှင်နေနိုင်တယ်လို့ CSIRO သိပ္ပံပညာရှင်တွေကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကကိုရိုနာဗိုင်းရပ်စ်ကရောဂါကန့်သက်ထိန်းချုပ်ရေးသတိပေးကြမ်းချက်အသစ်တွေကိုဒီကနေ့ပါလီမန်မင်ခွန်အတွင်းပြောကြားသွားဖို့စီစဉ်ထားပါတယ်။နိုင်ငံတွင်းရောဂါကူးစက်မှုအနည်းအများလိုက်နေရာခွဲခြားသတ်မှတ်သွားမှာဖြစ်ပြီးစားသောက်ဆိုင်တွေနဲ့အရက်ဘားတွေကိုကန့်သက်ပြီးဖွင့်ခွင့်ပြုဖို့စီစဉ်ထားပါတယ်။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကပြင်းထန်တက်လာနေပြီးအထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်း Liverpool, Merseyside, Manchester နဲ့ Newcastle မြို့တွေမှာကူးစက်မှုနှုန်းများနေတာပါ။အခုထိတနိုင်ငံလုံး COVID-19 ကြောင့်သေဆုံးသူ 42,000 ကျော်ရှိနေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူပေါင်း 38.4% ကျော်ရှိပြီးသေဆုံးသူ 10,000 ကျော်ရှိတယ်လို့ Johns Hopkins ကကိုရိုနာဗိုင်းရပ်စ်သုတေသနစင်တာ CDC ကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာရောဂါကူးစက်သူ 9,000 ကျော်နဲ့သေဆုံးသူ 38,300 ကျော်ရှိပြီး American ပြည်ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံကလူဦးရေ9,000ကျော်ရှိတဲ့ချင်တောင်မြို့မှာမွားရဲ့အတွင်မျိုးလုံးကျော် COVID-19 ရောဂါစစ်ဆေးမှုကိုဒီကနေ့စတင်ပြုလုပ်နေပါတယ်။နိုင်ငံခြားကပြည်အောင်လာသူတွေတဲ့ COVID အတည်ပြုလူနာတွေကိုကူးသပေးနေတဲ့ဆေးရုံတစ်ခုနဲ့ဆက်နွယ်ပြီးကူးစက်သူ12ယောက်ထက်မနည်းတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုတမျိုးလုံးစစ်ဆေးမှုတွေပြုလုပ်နေတာဖြစ်ပါတယ်။ချင်တောင်မြို့မှာတနင်္ဂနွေနေ့ကရောဂါပိုးကူးစက်ခံထားရပြီးရောဂါလက္ခဏာမပြတဲ့သူ3ယောက်တွေ့ခဲ့တဲ့အတွက်သူတို့နဲ့ထိတွေ့ခဲ့သူ380ကျော်ကိုစစ်ဆေးခဲ့ရမှာကူးစက်သူ9ယောက်ထပ်ပြီးတော့တွေ့ခဲ့တာပါ။ယောဂါစစ်ဆေးထိန်းချုပ်သွားနိုင်ဖို့ချင်းတော်မျိုးကိုအစိုးရအမျိုးသားကျန်းမာရေးကော်မရှင်ကကျန်းမာရေးအဖွဲ့တစ်ဖွဲ့ဒီကနေ့ဆေးလွှတ်ထားပါတယ်။တရုတ်နိုင်ငံမှာဒီနေ့အစောပိုင်းကလေးကစလူယောဂါကူးစက်မှုနှုန်းတိတိတန်တန်ကျဆင်းလာနေပြီမဲ့ယောဂထိန်းချုပ်ရေးလမ်းညွှန်ချက်တွေကိုတော့လိုက်နာဖို့တင်းတင်းကြပ်ကြပ်သတိပေးထားပါတယ်။နိုင်ငံတွင်းအခုထိ COVID-19 ကူးစက်သူ15,000ကျော်နဲ့သေဆုံးသူက4,600ကျော်ရှိပါတယ်ရှင်။တရုတ်နိုင်ငံကထိုင်ဝမ်ကျွန်းကိုကျူးကျော်ထူးဆစ်ဆင်နွှဲတဲ့ပုံစံတွင်စီးရီးလိချင်းမှုကိုထိုင်ဝမ်အမျိုးသားနေမှာပြုလုပ်ခဲ့ပါတယ်။အနှစ်သာရရှိတဲ့နှစ်ဖက်ဆွေးနွေးပွဲတွေလုပ်ဖို့ထိုင်ဝမ်သမရချိုင်အင်ဝါနာတောင်းဆိုလိုက်ပြီးတဲ့နောက်မှာစီးရီးလိချင်းမှုတွေကိုစနေနေ့ကတရုတ်တို့ကပြုလုပ်ခဲ့တာပါ။ဒီလိုညပိုင်းထူးဆစ်ဆင်တိုက်ခိုက်ဟန်ပြုလုပ်တဲ့စီးရီးလိချင်းမှုမှာရုံးရင်တွေအထူးတပ်ဖွဲ့တွေနဲ့လီချောင်းချီတပ်ဖွဲ့တွေနေရာစုံရေရှားလှူရှားမှုတွေပါဝင်ကြောင်းတရုတ်နိုင်ငံပိုင် CCTV သတင်းဌာနကပြောပါတယ်။ထိုင်ဝမ်ကိုစီးနင်းသိမ်းပိုက်တဲ့စီးရီးလိချင်းမှုဖြစ်စဉ်တစ်ခုလုံးကိုတရုတ်မီဒီယာကအခုလိုအသေးစိတ်ထုတ်ဖော်ပြောကြားတာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။တရုတ်စစ်လေယာဉ်တွေထိုင်ဝမ်ရေလဲကြားအလင်းမြင်းကြောင်းကိုနိုင်စင်နီပါဖျက်ချော်ပြန်တန်းပြီးတရုတ်တို့ကထိုင်ဝမ်ကိုစီးရီးအရာဖိအားပေးနေတာကြောင့်ထိုင်ဝမ်ရေလဲကြားမှာသတင်းပတ်အတော်ကြာတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်။ထိုင်ဝမ်လေချောင်းကောက်ွယ်ရေးဆောင်မှုတနင်္ဂနွေနေ့ကတရုတ်စစ်လေယာဉ်တစ်စင်းဖျက်ချော်ဝင်ရောက်ခဲ့ကြောင်းထိုင်ဝမ်အမျိုးသားကောက်ွယ်ရေးဌာနကပြောလာကြောင်းဒါဟာစက်တင်ဘာ16ရက်နေ့ကစပြီး18ချိန်မြောက်ကျူးကျော်ဝင်ရောက်မှုလည်းဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားအခြေအနေကတကယ်ပဲကျန်းမာနေကြောင်းအမျိုးသားနေ့အခမ်းအနားမှာထိုင်ဝမ်သမ္မတကပြောလိုက်ပြီးအနှစ်သာရရှိတဲ့နှစ်ဖက်ဆွေးနွေးပွဲတွေကျင်းပဖို့တောင်းဆိုခဲ့ပါတယ်ရှင်။ တနင်္ဂနွေနေ့ကကစားတဲ့ American အမျိုးသား Basketball NBA ပြိုင်ပွဲမှာ Miami Heat အသင်းကိုအနိုင်ကစားပြီးတဲ့နောက် Los Angeles Lakers အသင်းက American အမျိုးသား Basketball အဖွဲ့ချုပ်ချန်ပီယံဖြစ်လာခဲ့ပါတယ်။နာမည်ကျော် American Basketball သမား LeBron James ဦးဆောင်တဲ့ Lakers အသင်းက Miami Heat အသင်းကို106-93မှတ်နဲ့အနိုင်ရခဲ့တာဖြစ်ပြီး LeBron James ကိုယ်တိုင်လည်းပြိုင်ပွဲရဲ့တန်ဖိုးအရှိဆုံးကစားသမားဆုကိုရရှိသွားခဲ့တာပါ။American အမျိုးသား Basketball ပြိုင်ပွဲဝင်အသင်း3သင်းအတွက်ကစားမှုတဲ့ James ဟာအခုဆိုရင်အဖွဲ့ချုပ်စံချိန်တင် Champion ဆုပေါင်း18ဆုရထားပြီးဖြစ်ပါတယ်။တနင်္ဂနွေနေ့ကကစားပွဲမှာပထမပိုင်းကလေးက Los Angeles Lakers အသင်းက Miami Heat အသင်းကို64-36မှတ်နဲ့ဦးဆောင်နေခဲ့တာပါ။ Los Angeles Lakers အသင်းကရယာဉ်ဖြစ်ကြပြီးကွယ်လွန်သွားခဲ့သူအသင်းသားနာမည်ကျော်ကစားသမား Kobe Bryant ကိုရည်စူးပြီးတော့ဒီနှစ်ရာသီ NBA ပြိုင်ပွဲကိုကစားခဲ့တာပါ။COVID-19 ကရောဂါဖြစ်နေချိန်မှာ NBA ကစားသမားတွေရောဂါမကူးစက်ဖို့အသင်းတွေကကစားသမားအလုံးကို Florida ပြည်နယ်ကနေရာတစ်ခုထဲမှာတည်တံ့စုစည်းနေထိုင်ပြီးကစားဖို့စီစဉ်ပေးခဲ့ပြီး NBA ပြိုင်ပွဲကိုအခုလိုအောင်မြင်မြင်အဆုံးသတ်နိုင်ခဲ့ရလဲဖြစ်ပါရဲ့ရှင်တို့ရရှင်များရှင်တနင်္လာနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့တင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ COVID-19 ရောဂါကြောင့်ပိဆုံးမှုနဲ့ကူးစက်မှုတွေစံချိန်တင်တိုးလာနေတာကြောင့်ထိ ंछ ုံနိုင်အောင်ကျန်းမာရေးတာဝန်ရှိသူတွေအရှိန်ဖြင့်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ပိုးရိပ်လူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာအတူပြုလူနာတွေကိုသီးသန့်ထားရှိနိုင်မှုစင်နာရီထပ်တိုးထားသလိုရောဂါလက္ခဏာရှိသူတွေကိုထားရှိကူးသားနိုင်မှုအတွက်လည်းဆေးရုံတွေမှာပြင်ဆင်နေပါတယ်။တလားကျော်အောင်ကူးစက်သူအရေးအတွက်စတိုက်တူလာနေတာကိုထိ ंछ ုံနိုင်မှုစူးစမ်းနေရတော့မယ်လို့လည်းရခိုင်တိုင်းကိုဗစ်ကော်မတီဒီဘုတ်ပထဒေါက်တာဇော်ဝေဆိုးကပြောပါတယ
်ကျွန်တော်တို့ဟာအခုချိန်မှာထိန်းသိမ်းနိုင်မှုအရသိနေပါဘူးအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့စစ်တဲ့အားလည်းတက်လာပါတယ်စစ်ဆေးမှုများလာတဲ့အတွက်ပိုးတွေးရှိသူများလည်းများပြားလာဟိုပိုးရှိတွေးရှိသူများများပြားတဲ့နှုန်းဟာဆက်ပြီးတော့တက်နေတာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တော့လောလောဆယ်ထိသိမ်းနိုင်တာမရှိသေးပါဘူးဒါပေမဲ့သိပ်ပြီးသိုးဝါနေသလားလို့ကျွန်တော်တို့မေးရင်တခြားတိုင်းပြည်တွေရဲ့အနေအထားနဲ့ကျွန်တော်တို့ရှင်နိုင်ပြီးဖြေရမှာဖြစ်ပါတယ်ကျွန်တော်တို့အခုဒီရန်ကုန်ဖြစ်ခဲ့တာဆိုရင်တကယ်တော့6ပတ်လောက်ရှိပါကျွန်တော်တို့လူဦးရေ9တန်း7တန်းနဲ့ရှင်နိုင်နိုင်တဲ့လန်ဒန်တို့ပဲရစ်တို့ပေါ့နော်သူတို့ဒီမှာ7တန်း9တန်းလောက်ရှိသူတို့နဲ့နိုင်ရှင်ပြီးတော့သူတို့နိုင်ငံတွေရဲ့ဖြစ်ပွားမှုနှုံးနဲ့သို့သောသိဆုံးနဲ့နှုံးရှင်ရှိမယ်ဆိုရင်ကျွန်တော်တို့ရန်ကုန်ဟာမြေတူတူတစ်ယောက်ရေကိုမှကျွန်တော်တန်ဖိုးလဲထားပါတယ်ဒါပေမဲ့အဲ့ဒီတိုင်းပြည်အဲ့ဒီနိုင်ငံတွေနဲ့စရင်ကျွန်တော်တို့ဟာအများကြီးအခြေအနေကောင်းနေပါသေးတယ်လို့ပြောရင်ရပါတယ်ကောင်းချိနဲ့လို့ပြောတာပေါ့ကျွန်တော်တို့တူတစ်ယောက်မှမဖြစ်ချင်ဘူးတစ်ယောက်ရဲ့အဆက်မဆုံးချုံညင်မှာမဆုံးချုံသေးချင်မှာအဲ့ဒါကြောင့်လည်းကျွန်တော်တို့အစွမ်းကုန်ကြိုးစားနေ
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ကိုဗစ်လူနာတွေဆေးရုံစင်ဝင်ရသူသတ်မှတ်ချက်ကိုပြောင်းလဲလိုက်တဲ့နောက်မှာမနေ့ကတည်းရဲ့ထင်ပါရင်ဆေးရုံစင်ဝင်ရသူက2692ဦးရှိခဲ့ပါတယ်။ရောဂါလက္ခဏာမရှိတဲ့လူနာတွေကိုတက်ခွဲအတည်ပြုပြီးတဲ့နေ့ကစလို့ဆေးရပြည့်တဲ့နေ့မှာဆေးရုံစင်ဝင်ပြုလိုက်ပြီးရောဂါလက္ခဏာရှိသူတွေကိုတော့အတည်ပြုပြီး17ရက်အကြာမှာဆေးရုံစင်ဝင်ပြုထားတယ်လို့ဒေါက်တာဇော်ဝေဆိုးကပြောပါတယ်
။ပိုးတွေ့ပြီး10ရက်မြောက်ဆိုရင်ထိုလူဟာတခြားသူကိုမကူးစက်နိုင်တော့ဘူးဆိုတာကဘာလုံးကဒါလက်ခံနဲ့တော့ကျွန်တော်တို့ WHO ကလက်ခံနဲ့ကျွန်တော်တို့ဒါအထက်အလက်ဖြစ်ပါတယ်အဲဒီသတ်မှတ်ချက်ကိုသုံးပြီးကျွန်တော်တို့သေယုံဆင်းခဲ့တဲ့အတွက်ဒီနေ့ကျွန်တော်တို့သေယုံဆင်းလူနာတွေဟာခါတိုင်းတည်းနဲ့ပုံများတာဖြစ်ပါတယ်ယခုကျွန်တော်တို့သေယုံဆင်းပေးတဲ့ဒီချက်နှစ်ချက်ဟာကူးစက်နိုင်ခြင်းမရှိတော့တဲ့ပုံပုံများကိုသေယုံဆင်းပေးတာဖြစ်တဲ့အတွက်ထိုပုံပုံများဟာရောဂါကင်းပြီးကူးစက်နိုင်ခြင်းမရှိတော့တဲ့ပုံပုံများဖြစ်ကြအောင်ပြောကြလို့ဒါအရေးကြီးပါဒါပြည်သူလူထုထဲမှာဒီကိစ္စကကျွန်တော်ပြောပါမယ်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်ကုခံအားကောင်းပြီးကျန်းမာရေးကောင်းတဲ့သူတွေကနေတခြားသူတွေစီယောဂဘုံကူးစက်နိုင်တော့လို့ဆေးရုံစင်ဝင်ပေးလိုက်ပြင်မယ်ပြောင်းလဲလိုက်တဲ့မူအရာဆေးရုံစင်ဝင်ရသူတွေထဲမှာတခြားယောဂအခန့်ရှိသူတွေတော့မပါဝင်ပါဘူးကဲယောဂကာကွယ်ထိန်းချုပ်နိုင်မှုလိုက်နာရမယ့်အချက်တွေနဲ့ညွှန်ကြားချက်တွေကိုတောက်လျှောက်သတိပေးလာပြီးအခုလိုကာလမှာလည်းဆက်ပြီးလိုက်နာဖို့ကလူတိုင်းမှာတာဝန်ရှိရလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စုကလည်း VOE ကိုပြောပါတယ်
နာဂတ်မှာလည်းကာကွယ်စည်းထိုးခံရပြီးတော့ယောဂကြီးကဒီကမ္ဘာလောကပေါ်မှာမပြောင်းမချင်းနဲ့တူတော့ကြောကြနေရမယ်ဖြစ်ဖြစ်ပါတယ်။အဲတော့ဒါကတော့ကျွန်တော်တို့ဘက်ကကြောကြပြီလေ။ဒီကြောကြမှုတွေကနေပြီးတော့တကယ်လက်တွေ့အသက်ဝင်လာပြီးတော့ယောဂဖြစ်ပွားမှုတွေညီရင်းမှာမရှိဘူးဆိုတာကလူတိုင်းလူတိုင်းကကိုယ်ဒီကကျမ်းမာရေးအတိကျမ်းမာရေးတတိနဲ့အိုင်နာဖို့လိုပါရဲ့။အဲ့လိုလိုက်မှမလာရင်ကျွန်တော်တို့ကအခုဖြစ်နေတဲ့ဟာလေးတွေနဲ့တောက်သားမှဒီကြရဲ။ပြီးတဲ့အခါနောက်ဖြစ်လာမယ့်ဟာတွေလည်းကျွန်တော်တို့ကြားလိုက်မှဖြစ်တယ်။ပေါင်းရဖို့နိုင်ငံဖို့ကျမကြီးအတိတတိရှိဖို့ဆိုတာကတော့လူတိုင်းလူတိုင်းမှာဒါနံပါတ်1ဦးစားပြီးထောင်ရမယ့်ဒေသဖြစ်ပါရဲ့ခင
်ဗျ။ကျမအိမ်နဲ့အကစားဝင်ကြီးဌာနရဲ့ဒီနေ့မိုးလဲပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတည်ပြုလူနာပေါင်း 18,954 ဦးရှိနေပြီးသေဆုံးသူကတော့646ဦးရှိနေပါတယ်။ကိုဗစ်ရောဂါပိုးကူးစက်ပြန့်ပွားမှုကိုအများဆုံးနဲ့ထိရောက်ဆုံးရှော့ချနိုင်မှုအတွက်အပြင်ထွက်တိုင်းစစ်တပ်နှကောင်းစီတို့ကိုစနစ်တကျတက်ဆင်သွားဖို့ကိုလည်းကျမအင်းနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျမကတော့စုစုပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ကက်ရောဂါကာလာတမျိုးဝင်တမျိုးချွာကုန်ကျင်နေတဲ့ကုန်ကားမောင်းသူတွေအတွက်ထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေတသမတ်သေးမရှိရကြောင်းကုန်စည်ပို့ဆောင်ရေးမှာအခက်အခဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါကိုဗစ်ကာယောဂါကာဝယ်ဖို့ပြည်내နဲ့တိုင်းအသီးသီးရဲ့လုံဆောင်ချက်တွေရတပြေးညီမဖြစ်တဲ့အတွက်ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်နေကြုံပဲလို့လုပ်ငန်းရှင်တွေကပြောနေကြပါတယ်။ယောဂါဆက်ဆွေးမှုတွေတမျိုးဝင်တမျိုးချွတ်အဆင့်ဆင့်လုပ်နေရမှာအရင်ကတည်းကအချိန်နှစ်ဆလောက်ကြာကြာနေကြောင်းမူဆယ်ဆန်ကုန်စည်တိုင်းဒူဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
။ဟိုရန်ကုန်မှာတင်လာတဲ့ဆန်ကားတစ်စီးဟာတကူပါဖြစ်မယ်အမြင်လားမှဖြစ်မယ်ဒီတော့ဒီစီဖြစ်မယ်မန္တလေးဝင်မှဖြစ်မယ်မန္တလေးနဲ့ချပိညောပိုင်းနဲ့သာဘောဝင်မှဖြစ်မယ်နောင်ရှုမှဖြစ်မယ်လာရှုမှဖြစ်မယ်ကြည်ရငားမယ်ဖြစ်မယ်အဲ့လိုမျိုးအစစ်စစ်ထားတယ်ကြတော့ခရံကုန်နဲ့မူဆယ်ဆိုအနည်းဆုံးရင်တော့၄ရက်သွားတယ်ခီးရဘူး၉ရက်တော့သွားတယ်၅ရက်တော့နောက်ကျတယ်မန္တလေးမူဆယ်ဆိုအရင်၃ရက်သွားတယ်ခီးရဘူး၆ရက်တော့သွားတယ်အဲ့ဒီခက်ခဲတော့ရှိတယ်မနှောရတော့
စတင်မှာလာကုန်တော့ကပြည်အောင်စုအစိုးရကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေလိုက်နာရမယ်စီကံချက်တစ်ခုကိုထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်မှာကုန်ကားပေါ်ပါရသူတွေ14ရက်အတွင်းစစ်သားရဲ့ကျန်းမာရေးထောက်ခံစာရှိဖို့တတ်မှတ်ထားတဲ့အချိန်နဲ့နေရာမှာကုန်တင်ကုန်ချလုပ်ဖို့ရပ်ဖို့တတ်မှတ်ထားတဲ့နေရာမှာအိပ်ဖို့စားဖို့စရဲစီကံချက်တွေတတ်မှတ်ထားတာပါဒါပေမဲ့လည်းတိုင်းနဲ့ပြည်နယ်အစဉ်အဆက်မှာထိထိရောက်ရောက်အကောင့်တွေပေါ်တာမရှိသလိုထပ်ဆင့်ထုတ်ပြန်တဲ့ညွှန်ကြားချက်တွေကြောင့်အခက်အခဲကြုံနေရတယ်လို့လည်းမြန်မာနိုင်ငံဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတွင်းရေးမှူးဦးအောင်မိုးက VOA ကိုပြောပါတယ်
အဲ့ဒီလိုလည်းသာလိုက်နာမဲ့လူနဲ့လိုက်နာအောင်လုပ်မဲ့လူနဲ့အောက်ကသိုးနေတာဘိုးကထုတ်ထားတဲ့ SOP ကိုလိုက်နာအောင်တိုက်ကြည့်တာကြီးဆိုရနေပြီးတော့ဒါအကောင့်တွေပို့ရမှာအဲ့ဒါကနိုင်ငံတော်ထထုတ်လိုက်တော့၃ရက်52နာရီတခါဆက်ရမယ်ဆိုတဲ့အမိန့်ထုတ်လိုက်တော့ဘယ်လိုမှအဆင်မပြေတော့ဘူးအဲ့ဒါဆိုတော့ကားရဲ့ရက်တဲ့အမိသားဆိုပါတယ်ကားသမားတွေလည်းဟိုသိကြကြသွားတယ်မောင်းကျင်နိုင်တယ်မောင်းမရသွားကျင်နိုင်တယ်သွားမရအဲကိုသေးလုံးနေတော့အဲဟိုတို့တော့တက်လာတာပဲ
စစ်စစ်ချက်တန်း82နာရီတတ်မှတ်ထားတဲ့ကိစ္စကိုအစိုးရကိုတောင်းဆိုထားပြီးဖြေလျှော့ပေးမယ်လို့ထင်ကြောင်းဦးအောင်မိုးကပြောပါတယ်။လောလောဆယ်တော့ကုန်စည်သိနာကလွဲလို့ကြံ့တဲ့သားကားနဲ့ကုန်ကြောက်ပစ္စည်းတွေဈေးတက်တာမရှိသေးဘူးလို့ဆိုပါတယ်။ကုန်စည်စစ်စင်းလာမြန်မို့ကုန်စည်လုံးတက်မလာဘူးနိုင်ငံတော်အတိုင်းအခံဒေါ်ဆန်းစုကြည်နဲ့သက်ဆိုင်တဲ့ဝန်ကြီးဌာနတွေအောက်တိုဘာ9ရက်ကအစည်းအဝေးလုပ်ခဲ့ပြီးကုန်ကားမောင်းသူတွေနဲ့ရင်နှောင်းလိုက်တွေကိုဗစ်ရောဂါအမြန်စစ်ဆေးကိရိယာတွေနဲ့စစ်ဆေးသွားမယ်လို့ဆုံးဖြတ်ခဲ့ပါတယ်။ပြည်ခဲ့တဲ့သတင်းတစ်ပတ်ကပဲခူးတိုင်းအဝင်မှာတိုင်းဆိုရကတားပြီးစစ်စေးရဲ့အတွက်ကုန်ကားအရှိ3မိုင်နီးပါးလောက်ပိတ်ဆို့ခဲ့ပါတယ်။အခုတော့မြန်မာပြည်အထက်ပိုင်းသွားမဲ့ကုန်တင်ရှင်မောင်းတွေကိုရန်ကုန်တိုင်းမြန်ကုန်းမြို့နယ်မင်းသမား MCC မှာယောဂစစ်ဆေးမှုတွေလုပ်ပေးနေပြီးဒီနေ့အောက်တိုဘာ12ရက်တရက်ထဲမှာတင်အယောက်900လောက်စစ်ဆေးနိုင်ခဲ့ပါတယ်။စစ်ဆေးကောက်ကိုလည်းကျပ်2000ကောက်ခံတာကနေဒီနေ့ကျပ်1000ကိုလျှော့ချထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
ယောဂါကြောင့်ရန်ကုန်တန်းအတွင်းယာယီပိတ်ထားရတဲ့ကုန်ထုတ်လုပ်ငန်းတွေကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီပြန်လည်လုပ်ကိုင်ခွင့်ပြုလိုက်ပေမယ့်ယောဂါအန်ဂျီကိုဆွေးရင်မှုတွေရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ကုန်ဝေကတ်ယောဂါကြောင့်သေဆုံးသူတွေနဲ့ကူးစက်မှုတွေတိုးနေဆဲဖြစ်ပေမယ့်ကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ငန်းတွေကိုဒီနေ့ကစပြန်လည်လုပ်နိုင်ကြောင်းခွင့်ပြုလိုက်တာဖြစ်ပါတယ်။ယာယီပိတ်ထားရတဲ့ဆက်ရောင်အလုပ်ရုံတွေကိုပြန်ဖွင့်ခွေတဲ့အခါကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလိုက်နာဖို့လည်းညွှန်ကြားထားပါတယ်။ဒါပေမဲ့လည်းကျန်းမာရေးဆိုင်ရာပြင်ဆင်မှုတွေအားနည်းနေဆဲဖြစ်တာကြောင့်လုပ်ငန်းခွင်ဝေးရမှာစိတ်ပူတယ်လို့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်ဆက်မှုဆောင်ကအထည်ချုပ်လုတ္တမမဆင်မင်းထိုက်ကပြောပါတယ်။
အဲမှာဟိုစစ်သေးတာတွေဘာတွေလည်းမတွေ့ဘူး။သူတို့စာကတ်ထားတာကလည်းပထမ6လပိုင်းပထမအခေါက်ကကွာထုတ်ပြန်ထားတဲ့စာတွေနဲ့ပဲကတ်ထားတာတွေ့တယ်။အဲ့ဒီစာတန်းဆိုညီမတို့အဲ့ဒီအ အတိုင်းကိုဝင်လုံးမဲ့ဆိုလို့ရှိရင်တစ်ခဲမှာနေပြီးတော့သူတို့၆ပေကွာထားတာတွေလည်းမရှိဘူးကျမ်းမာရေးနဲ့ညီညွတ်အောင်လို့ကွာလက်တန့်သေးရေနှကောင်းကြီးဆိုတာတော့လည်းသူတို့ချုပ်ပေးထားတဲ့ဟာတွေပဲပေးတယ်ကိုပေါ့ကအပြင်မှာကွာကျမ်းမာရေးနဲ့ညီညွတ်တဲ့နှကောင်းကြီးမျိုးကိုဝယ်တော့ရတယ်နောက်ပြီးတော့ဆက်ပြရည်ဆိုတာလည်းအဲ့လိုမျိုးပေါ့နော်ရင်းနဲ့ရောထားတာတို့အဲ့လိုမျိုးတွေထားတဲ့အတွက်ကြောင့်ညီမတို့အနေနဲ့ကတော့ဒီကိစ္စကျန်းမာရေးနဲ့မညီဘူးအရင်တစ်ခေါက်တည်းကလည်းကျန်းမာရေးနဲ့မညီဘူးလို့ပဲထင်တယ်
။လုပ်ငန်းတွေရပ်နာထားရခြင်းစာဝတ်နေရေးအခက်ကြုံနေရတဲ့အလုပ်သမားတွေအနေနဲ့ဝင်ငွေရမယ့်လုပ်ငန်းခွင်ကြောင်းဝင်ရမယ့်အတွက်ဝန်တာနေပေမဲ့ရောဂါကူးစက်မှောက်ကိုလည်းစိုးရိမ်တယ်လို့တောင်းတကုံမျိုးနဲ့ဆက်မှုဆောင်ကအထက်သားနဲ့တဲ့အချော်ဆက်ရောက်မှလောက်ကန်နေတဲ့မာလဲလဲဝင်းရွှေကပြောပါတယ်
ဒီမနက်မှအမရဲ့ဖေးစင်တက်တယ်အဲ့လိုမျိုးလက်ဆေးဖို့ဥစ္စာတွေဆက်ပြရတဲ့မက်တွေအဲ့လိုမျိုးစီစဉ်ပေးတာပါအမဟုတ်ကဲ့သူတို့ကချိုးတင်းမြင်စင်ထားဆိုလို့ဘာတော်မှမရှိဘူးကျမ်းမာရေးကိုကြတော့ညီမတို့ကစိုးရိမ်မိတဲ့အမရဲ့အပြင်လူတွေသူတို့ကအဝင်ထွက်ရှိရလေ
ကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရကစက်တင်ဘာလနှောင်းပိုင်းမှာပဲကုန်ထုတ်လုပ်ငန်းတွေကိုတရင်နှစ်ပတ်ကြာရပ်နာထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါတရင်နှစ်ပတ်ပြည့်ခဲ့ပြီးနောက်ဒီလဆန်းပိုင်းမှာပဲနောက်ထပ်တရင်နှစ်ပတ်ကျန်းနာထားဖို့တက်တန်းထပ်တိုးလိုက်ပေမဲ့တက်မှတ်ထားတဲ့ရက်မပြည့်ခင်မှာပဲလုပ်ငန်းတွေပြန်လုပ်ခွင့်ပြုခဲ့တာဖြစ်ပါတယ်။အလုပ်သမားရဲ့လှုပ်ရှားသူတွေကတော့ကပ်ရောဂါအန္တရာယ်ရှိနေချိန်မှာလုပ်ငန်းတွေပြန်ဆခွင့်လိုက်တဲ့အပေါ်ဆိုရင်နေကြတာပါ။အထူးသဖြင့်ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေကိုပလိုက်နာတဲ့လုပ်ငန်းတွေရှိနေတာကြောင့်လုပ်ငန်းတွေပြန်လုပ်ခွင့်ပေးတဲ့ဆုံးဖြတ်ချက်ကိုလက်မခံနိုင်ကြောင်းပမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ရဲ့သတင်းပြန်ကြားရေးတာဝန်ခံတော်တက်သားဆွေကပြောပါတယ်
ဒီနေ့ဖွင့်နေတဲ့စက်ုံတွေရှိတယ်။ပုံမှန်လည်းပတ်နေတဲ့နှုံးတိုင်းနဲ့ပုံမှန်အဟိုအလုပ်ချင်းတဲ့အတိုင်းနဲ့ဖွင့်နေတဲ့စက်ုံတွေရှိတယ်။ကျမတို့ဝန်ကြီးဌာနညွှန်ကြားထားတဲ့အတိုင်းမလုပ်ဆောင်ဘဲနဲ့အလုပ်သမားတွေကိုဒီတိုင်းပဲဟိုလုပ်ငန်းခွင်တွေကိုကြောင်းဝင်ဟန်းတဲ့အခြေအနေမျိုးကတော့ဖြစ်လည်းမဖြစ်တဲ့လူမျိုးအနေနဲ့ကတော့စိတ်မမချင်းချင်းလုပ်လည်းမလုပ်ချင်
းပြန်လည်စတင်တဲ့လုပ်ငန်းတွေမှာရောဂါကူးစက်မှုအန္တရာယ်ကိုကာကွယ်နိုင်ဖို့အလုပ်သမားတွေတော်ရင်လာရေးကိုစနစ်တကျစီစဉ်ဖို့လူချင်းခက်ခွက်ခွာနေဖို့နှာခေါင်းဆီးဝှက်စင်တာလက်ဆေးတာကိုပူချိုင်တိုင်းတာစတဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့တက်ဆိုင်ရာကညွှန်ကြားထားပါတယ်ကျမရေဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်ဆိုကတော့လူအများအပြားစုဝေးလောက်ကင်နေကြတဲ့လုပ်ငန်းတွေမှာရောဂါကူးစက်မှုအန္တရာယ်ရှိတာကြောင့်အထူးသတိပြုသိတယ်လို့တိုက်တွန်းပါတယ်
။မြေဒုထံမှာပိုးရှိနိုင်တယ်ဆိုတဲ့အခြေအနေကပြောလို့မရဘူးနော်။ကို့မှာလည်းရှိနိုင်တယ်၊သူ့မှာလည်းရှိနိုင်တယ်ပေါ့။အဲလိုနေကြတော့ခုနစက်ရုံတွေဦးနေမှာအလုပ်လုပ်ကင်ရတယ်ကြတော့တဆောင်နဲ့ဖြစ်ချင်တဲ့ဖြစ်မယ်၊တနည်းအားဖြင့်အလုပ်လာရတဲ့လူတွေဖြစ်မယ်၊အလုပ်လာတဲ့နိုင်ငံကြီးတွေတူစီမှတူမယ်ပေါ့နော်။နှစ်ဖက်ကာကွယ်အရန်ထိရောက်တယ်အဲ့နေရာမှာအထိရောက်ဆုံးနေတဲ့အတော့ဒါအားလုံးဒီအတိုင်း match တယ်ပဲ let's see မယ်ခက်ခွာသွားနေပဲပေါ့နော်အဲ့ခါကျတော့ဒီစားဖို့တောက်ဖို့စုကြပြီဆိုရင်ဒါလုံးဝဒီအချိန်မှာတော့မစုပါနဲ့တဦးတယောက်ချင်းစီပဲစားပါဖြစ်နိုင်ရင်ဒီဝင်နေထွက်ကောင်းတဲ့နေရာမှာတဦးလေးတည်တဲ့ခက်ခွာသွားနေပြီးတော့စားပါပေါ့နော
်ကျမအကနွေရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ကိုရိုနာကူးစက်မှုတွေတိုးနေတဲ့မြန်မာနိုင်ငံမှာရောဂါမကူးအောင် grade A အဆင့်အထိပြင်ဆင်ထားတဲ့ကုန်ကျန်းယူကုန်ကျော်ပေး CMP လက်ခစာစက်ယုံတွေအလုပ်ယုံတွေကိုအော်တိုဘာလ12ရက်နေ့ကစပြီးပြန်ဖွင့်ခွင့်ပေးလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးနောက်ဆုံးရအခြေအနေတွေကို Running Test အထည်ချုပ်စက်ယုံအလုပ်သမားတမကဥက္ကဋ္ဌမတ်တင်တင်ဝေကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါဗျ။13ရက်နေ့
မှာလုတ်ပြဆေးရမယ်လို့ပြောလာတဲ့အချိန်မှာညီမတို့ကမေးတယ်ပေါ့နော်။စစ်ဆေးမှုတွေလုတ်ဘူးပါလား။တရားဝင်စာထုတ်တာလည်းအေးရလားဆိုတော့မန်နေဂျာကလည်းညီမတို့ပြန်ပြောလာပါတယ်။သူတို့ကပထမတက္ကသိုလ်စစ်ဆေးပြီးပထမတက္ကသိုလ်ကိုယ်တက္ကဖြစ်တယ်ကစစ်ဆေးပြီးတော့သူတို့ပြီးရထားတာပေါ့နော်ပြီးရထားတဲ့သူကအခုသူတို့ကဘာမှပြင်ဆင်နေရမလို့ပေါ့နော်ငါတို့အလုပ်ကိုအလုပ်သမားရဲ့ပြင်ဆင်နေတဲ့မှာသူတို့ကလာကြည့်မှလို့အဲ့လိုပြောပါတယ်ငါတို့မနေစားရတော့
ပေါ့ညီမတို့ဆက်ရွာအရင်တော့ grade B ရထားတယ်အဲ့ဒီအတွက်73ရက်နေပြန်ဖွင့်မယ်ပေါ့နော်အဲ့ဒီမှာဒီအခု covid guideline နေပေါ့နော်ဒီ corona virus မကူးအောင်လို့လိုက်နာရမယ်စီရင်စည်းကမ်းတွေကညီမတို့ဆက်ရွာမှာဒီအပြည့်အဝအကောင့်ထဲပေါ်နိုင်ရလားခင်ဗျာ
ပထမတော့ဒီရွာလာလေပေါ့နော်ညီမတို့ဒီလာစစ်သေးွာလာလေညီမတို့မသိကြဘူးပေါ့နော်လာလို့စစ်သေးွာတယ်ဒီရွာလာစီရယ်ပေါ့နော်အခုကျမညီမတို့မနေကြပြောမှညီမတို့သိရတယ်ပေါ့နော်ညီမတို့အလုသမားတွေတော့ကိုမတ်ပေးဖို့မတ်ကိုတနေ့တော့တစ်ခုပေးဖို့ဆိုရင်ဆက်ရောလုံးရှင်ဘက်ကနေပြီးတော့တနေ့တော့တစ်ခုမပေးနိုင်ဘူးတစ်ဘက်ပေါ်မှာနှစ်ခုလောက်ပဲပေးနိုင်တယ်ပေါ့နော်လက်ဆေးဆက်ပြရတယ်ပြီးရင်ညီမတို့ကိုပူတိုင်းနဲ့ဟာရရတော့တိုင်းတော့တိုင်းတယ်ပေါ့နော်အဲ့တော့လက်ဆေးဆက်ပြရရအလုံးလောက်မရှိဘူးညီမတို့ပြက်လို့ညီမတို့
ဆက်ကြရလို့ရှိတယ်တော့တော့ပြောရတဲ့နေရာကြီးပဲပါလေပေါ့နော်။ဟုတ်အဲ့ဒီကိစ္စကိုမေးကြည့်ပါလေ။ဟော၆ပေမကွာဘူးဆိုတော့အဲ့ဒါကြတော့ဘလို့တွေစီးဘလို့တွေလုံနေကြတယ်။ည
ီငါတို့အလုပ်ပြတ်တဲ့တော့ပေါ့နော်။အဆက်ုံဘက်ကဘလို့လုံပေးထားမလဲတော့ညီငါတို့မသိသေးဘူးပေါ့နော်။အဲ့ပထမကညီငါတို့လုံလေလုံနေရတာကကြတော့လုပ်ငန်းဝင်မှတယောက်နဲ့တယောက်နဲ့၃ပေအောင်မကွာဘူးပေါ့နော်။
ဒီအလုတ်သမားတွေကလူစုလူဝေဖြစ်နေရတယ်ညီမတို့တိစားတောင်းနေမှာဆိုလေလူစားအားများတယ်လူကြီးတွေရှိတာ900ကျော်1000ကျော်ရှိတဲ့စက်ရုံကနှစ်ပိတ်ပွဲစားတယ်ပေါ့နော်လူတွေကတော့ခုတ်တစ်ခုတ်မှဆိုရင်5000ယောက်တင်စားနေရတယ်လည်းရှိရပေါ့နော
်အခုလိုဖြည့်ကြားပေးတဲ့အတွက်မတ်တင်တင်ဝေကိုကျေးဇူးတင်ပါတယ်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာလိုက်ကြီးစုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါအစ်စင
်လက်နက်ကပြိပခတွေဖြစ်ပွားနေတဲ့ရေခမ်းပြည်နယ်မှာလက်နက်ကြီးကြီးကြားရောက်ရာကဒေသခံတွေထိခိုက်ဒေဆုံးမှုတွေကြုံနေရသလိုတန်လျာနဲ့ဖမ်းဆီးခံရမှုတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါအမျိုးနဲ့ဇလက်ရွာဟောင်းကရွာသားလူ၅ပါးနေစဉ်လက်နက်ကြီးကြီးကြားရောက်ရာကသူတေဆုံးပြီးနောက်သူတန်ရန်ရရှိခဲ့တာပါစနေနေ့ကလက်နဲ့ကြီးကြီးထိမှန်ခဲ့လူတွေကသူဟာတန်ရာပြင်းထန်တာကြောင့်နောက်တစ်ရက်မှပဲတည်ဆုံသွားခဲ့တာလို့အမျိုးနဲ့လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းတူဖြစ်တဲ့ကိုမျိုးလွင်ကပြောပါတယ
်။ကျွေးရင်တော့တောင်တန်းပေါ်မှာမြန်မာစစ်တပ်ကနေနန္ဒကြီးစခန်းတွေရှိတယ်ဗျာ။အဲ့ဒီနန္ဒကြီးစခန်းတွေကတိတ်လိုက်တဲ့နန္ဒတွေကဇလက်ရွာဟောင်းအနီးကိုကြားရောက်တယ်ဗျာ။အဲ့ဒီနေရာမှာငေါ်ချာနေတဲ့လူတွေဦးရဲ့လေပုံကိုကြက်တယ်ပေါ့။အော်တိုဘာလာ7ရက်နေ့ညနေ 9:00 မှာသူတည်ဆုံသွားတယ်ဗျာ။
တန်ရာရရှိသူနောက်သူဖြစ်တဲ့ဦးသားမြင့်ဟာလည်းခြေတော်ဖြန့်လိုက်ရပေမဲ့စေယုံစေခန်းတွေမှာကုသခွင့်မရဘူးလို့ဇလက်ကြီးဝါသာခိုင်လင်းသိက်ကပြောပါတယ
်။ဒီတန်ရာတွေကတော့ဦးစီးကုသနေရာဆိုရင်မြမတော်မျိုးကနေပြီးတော့ရွေးခွက်မပြီးတန်းနဲ့စိတ်နေလာလို့မရဘူး။ဆားတော်မျိုးနေလာလို့မရဘူး။အဲ့မှာမိစ္ဆာကမြမကိုစေအကြောင်းနားလည်တဲ့လူတွေကနေပြီးတော့ကုပေးနေရတဲ့အဖြစ်ပါ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရန်ပန်းရန်ကားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ဒလက်ချေးရွာတဝိုက်မှာတပ်မတော်ကလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲအမ်းမြူနယ်ထဲမှာဒေသခံတွေဟာတန်တရားနဲ့ဖမ်းဆီးခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စနေချေးရွာအုပ်စုဘက်မှာချေးရွာသားတို့ဖမ်းဆီးခံသားရကြောင်းလဲအမ်းမြူနယ်လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ်။
အော်တော့ဗာစီအနေကအဲ့ဒီအမျိုးနဲ့ဇနီးအုပ်စုဇနီးကျူအမှာသုံးဦးအဖမ်းခံရတယ်ပေါ့နော်။အော်တော့ဗာလတ်7ရက်နေ့မှာနောက်ထပ်2ဦးဖမ်းခံရတယ်ပေါ့။ဒီနေ့အော်တော့ဗာလတ်7ရက်နေ့မှာနောက်ထပ်4ဦးဖမ်းခံရတယ်ပေါ့နော်။ဦးလက်ရှိအနေနဲ့တော့လူ9ဦးအဖမ်းခံနေရတယ်ပေါ့။တမတော်စိတ်ကောင်းနေပြီလားဖမ်းတာပေါ့
။ဆန်လဲကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးညီတဲကတော့ခကြီးလွန်နေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့လူ၄ဦးထက်မလဲဖမ်းခံထားရကြောင်းအတည်ပြုပါတယ
်။ကျွန်တော်ကြားသိရတော့ပါတော့၄ယောက်လောက်ကြားလိုက်ရပါတယ်
။အမျိုးနဲ့တွင်ပြစ်ခတ်မှုနဲ့ဖမ်းဆီးမှုအခြေအနေကိုသိရှိဖို့တပ်မတော်ပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရရှိခဲ့တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်တွယ်မေးမြန်းရမှာဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်။ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့စီရေးသိမ်းမှောက်မှုဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးမှုတွေပိုများလာသလိုစစ်ရှောင်နေရသူ2,000ကျော်ရှိနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလာကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကန်ပဋိပက္ခတွေတွင်အရသာအထူးကတေဆုံမှုတွေကကြာဆုံးမှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လထဲမှာပဲကုလသမဂ္ဂလူခွင့်ရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ကျေရောကစီမာတိမ့်နဲ့ချီတဲ့ရိညာဒုက္ခတွေတွေစုဝေးနေထိုင်ရာဒုက္ခတွေစခန်းတွေရဲ့အဝင်ထွက်အသွားအလာတွေကိုပိတ်ပလိုက်ပြီးတော့ဝေပြုဆူတောင်းခွင့်အပါဝင်လူစုလူဝေးစုဝေးခွင့်အပြင်ထွက်ခွင့်ကန့်သက်ပိတ်ပင်ခံလိုက်ရပြီးတဲ့နောက်နေနေထဲမှာပဲနေနေကြရတဲ့ဒုက္ခတွေနေစဉ်ကြုံရတဲ့အခက်အခဲနဲ့ ကုလဘာဝေလူသားချင်းစာနာမှုအဖွဲ့ရဲ့ကူညီပေးမှုတွေအကြောင်းကိုပြောပြပေးချင်ပါတယ်မြန်မာပြည်ရခိုင်ပြည်နယ်ဘက်ကနေအကြမ်းဖက်တိုက်ခိုက်မှုတွေကြားနေနေရှင်းလင်းမှုတွေအတွင်းလူ့ခွေချိုးပေါက်ခံရလို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်ကစခန်း30ကျော်လုံးကိုကမ္ဘာ့ကာယရောဂါ COVID-19 ဖြစ်ပွားမှုကြိုတင်ကာကွယ်တဲ့အနေနဲ့စခန်းအဝင်ထွက်တွေအလုံးကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့စခန်းတာဝန်ရှိတဲ့သူတွေဘက်ကပိတ်ပလိုက်တာပါဒုက္ခသည်စခန်းနေတဲ့ဗလီဝိပုစုတောင်းမှုလူဦးရေကန့်သက်တာပါဝင်ဘာသာရေးစာသင်ကျောင်းနေနဲ့တင်ကြားရေးစင်တာတွေကိုလည်းခိတ္တပိတ်ထားပြီးဒုက္ခသည်တွေအလုံးနေနေမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာလာနေချီလာပြီးဖြစ်ပါတယ်ဒီလိုအိမ်ထဲကနေအိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့အခြေအနေမှာတော့ကျင်းမြောင်းလွန်းလာတဲ့တဲအိမ်လေးတွေအခန်းငယ်လေးတွေထဲမှာမိသားစုဥယျာဉ်များပြားလွန်းလာတဲ့အိမ်တော်စုတွေပြုတ်သိပ်စုပြုံနေရတဲ့အတွက်တန်ရှင်းရေးနဲ့ကျန်းမာရေးအတွက်အခက်အခဲများစွာကြုံနေကြရတယ်လို့ကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့စေတနာဝန်ထမ်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးအောင်မြင့်ကပြောပြပါတယ
်။အေကလေးကတက်တက်လေးဆိုတော့ကက်ကွာကွာနေရတယ်ဆိုတာတော်တော်လေးကက်ပါတယ်ဒီဘက်မှာ။ပြီးတော့နောက်တစ်ချက်ကတန်ရှင်းရပိုင်ပေါ်နော်။တန်ရှင်းရစနစ်ကတော်တော်လေးဒီမှာညစ်ပစ်ပါတယ
်။ကိုဗစ်ကာလစခန်းနေထဲမှာအထူးသဖြင့်နာတာရှည်လူမမာတွေနဲ့မိသားစုတွေကြုံနေရတဲ့ကျန်းမာရေးခက်ခဲနဲ့စိတ်ပိုင်းဆိုင်ရာမွန်းကျမှုပြဿနာတွေအကြောင်းကိုလည်းဇန်ထော်လီဒုက္ခသည်စခန်းကအောင်ကြုံမြင်ကပြောပြပါတယ
်ကိုဗီကာလာအတော့လာခံတဲ့တပါတယ်ခံတဲ့ကနေလုံးဝပြင်ထုတ်လို့မရဘူးအဓိကကတော့ကိုဗီကာလာမှာဟောဆေကူတန်ရကတိဘစစ်တကုံတို့ကော့စမဇာတို့တွားလို့မရဘူးအဲ့ဒါကြောင့်မလို့သုဝတနာကန်ဆာနေတာကတာမြနိုင်ပြီလို့လူတယောက်မှာပါလို့တကူမမလို့ပဲနဲ့အင်းကြီးမှနေတိုင်းမျိုးဆိုလို့ရှိရင်ပသနာနည်းမျိုးစုံပေါ်လာတာကလူလာမကနေပေါ်လာတာလို့ကျွန်တော်တင်ပါတယ
်တကယ်တော့စခန်းတွေထဲမှာခိုးလုံနေရတဲ့ရိုဟင်ဂျာမိသားစုတွေထဲမှာအိမ်တော်ဦးစီးနဲ့လူငယ်တွေဟာအပြင်ကိုတရားဝင်ထွက်ပြီးအလုပ်လုပ်ကိုင်ခွင့်မရှိပါဘူးဒါပေမဲ့ကိုဗစ်မတိုင်ခင်ကာလတုန်းကကြီးစရာကျေးရွာတွေမှာတောင်ရဆိုင်ခင်းတွေမှာလှူအားပေးပြီးအပေါ်ဝင်ငွေရှာကြရှိတယ်လို့အခုလို COVID-19 ကာလအပြည့်ထွက်ခွင့်မရဝင်ဝင်လည်းမရှိတော့အိမ်ဒီထဲမှာအိမ်တွေအကျန်းဖတ်မှုတွေအတော်လေးများလာနေတယ်လို့ဥအောင်မြင့်ကပြောပြပါဗျ
။ COVID မပီးခင်ကာလမှာအပင်ကိုထွက်ပြီးတော့ရှေးရွာတွေမှာပေါ့နော်စပါးဆိုင်တာတို့စပါးရေးတင်တာတို့လောက်တာရှိပါတယ်။အခု COVID ပြီးပြီးကာလမှာတော့လုံးဝမရှိပါဘူးဒီမှာအလောက်ထိုင်လည်းမရှိဘူးပြီးတော့ဝင်ငွေလည်းမရှိဘူးဆိုတော့အပင်လည်းထွက်လည်းမရဘူးဒါဆိုရင်စိတ်ဖီစင်ကတော်တော်များတာကိုဒါကြောင့်မလို့ဒီမှာ domestic violence ဒီမှာတော်တော်များတယ်ကိုဗစ်ကာလမှာကန်တဲရှာတွေကိုစီမင်းစီကင်းတွေကိုလိုင်းနာပွားတွေ food basket တကူတီးတဲ့လောက်တာရှိတယ်အဓိကဆန်ရှိတယ်ပြီးတော့ပဲရှိတယ်ပြီးတော့စီရဲငရုတ်တီငချောက်စားစရာပင်ပေါ့နော်
လူသိန်းနဲ့ချီခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်စခန်းနေတဲ့ကုသမြန်ကံယောဂါကိုဗစ်ဖြစ်ပွားမှာကိုကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်ခဲ့ကြတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကတင်းကျပ်တဲ့စည်းကမ်းသတ်မှတ်ချက်တွေနဲ့စခန်းတွေထဲအသွားအလာပိတ်ပစ်လိုက်တယ်လို့ COVID-19 ကူးစက်မှုကြိုတင်ကာကွယ်ရေးပညာပေးမှုတွေစခန်းတွေထဲလှုပ်ရှားဆောင်ရွက်ခဲ့တာမို့ကူးစက်မှုသိဆုံးမှုနှုန်းဟာထင်သလောက်မများခဲ့ပါဘူးကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံးရဲ့ထုတ်ပြန်ချက်အရဆိုရင်ရိုဟင်ဂျာဒုက္ခသည်တွေလက်ခံထားရှိတဲ့ဒေသတွေမှာတော့စက်တင်ဘာလ5ရက်နေ့အထိစည်းရင်းအရရောဂါပိုးတက်ခွဲအတည်ပြု4000ကျော်နဲ့သိဆုံးသူက65ဦးရှိခဲ့ပါတယ်ဒါပေမဲ့လေရိုဟင်ဂျာဒုက္ခသည်စခန်းနေရဲမှာတော့တက်ခွဲအတည်ပြု130ဦးပဲရှိခဲ့ပြီးသိဆုံးသူကတော့6ဦးရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်ပြည်လဲလက်ခံရေးအစီအစဉ်တွေကိုတော့ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကCOVID-19 ကာလခေတ္တဆိုင်ရထားတဲ့အခြေအနေဖြစ်ပါတယ်ရှင်ကျွန်မစုမမ
VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘောတာရှင်များရှင်ကျမတင်ပြထိုက်ပါ။ COVID-19 ကာလအတွင်းနိုင်ငံတွင်းကကုန်စည်သယ်ယူပို့ဆောင်ရေးအချက်အချာဒေတာတိုင်းမှာအဝေးပြေးကုန်ကားကြီးတွေနဲ့ရင်ကျော်ပိတ်ဆို့နေပါတယ်။ COVID-19 ကင်းရှင်းကြောင်းဆေးစစ်အတည်ပြုချက်ရဖို့ကရင်းနှီးချီဆောင်ဆိုင်ချရတဲ့အချိန်မှာဒေတာအသီးသီးရဲ့ကိုနီကိုဟန်နဲ့ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ။ဒီမြန်မာနေဆက်မူးစင်မှာပန်းတီးတင်ထားတဲ့ကုန်ကားကအဆင်နဲ့ဖြစ်နေပါပြီ။ဒါပေမဲ့ပြီးမှာကြီးဘက်ကိုမောင်းလာရမယ့်အချိန်ကိုတိုးတိုးအတွက်တော့ရှေ့ရှောင်မရေရာမှုတွေကမူးစင်၁၅မိုင်ကနေစပြီးတွေ့ပါပြီ
။ကားကကွာကျင်ပြီးသွားပြီ။ကားကွာတင်ပြီးသွားပြီမလက်ခံကြရင်ကားထွက်လာမှာဆိုတော့ကျွန်တော်တို့ကဆေးရမဆေးရသေးဘူးငားမရောက်မှဆေးရမယ်ဆိုတော့ကားတခါတန်းအောင်မှာကားတန်းအဲ့မှာငားမိုက်မှာကားတခါတန်းအောင်မှာတန်းပြီးလို့ရဇက်ကကောင်းနေဆိုလို့ရှိရင်တော့ရန်ကုန်တခြားရောက်သွားမှာပေါ့နော်ကိုတင်တဲ့ရန်ကုန်ဆိုရန်ကုန်ရောက်သွားမှာမန္တလေးဆိုမန္တလေးရောက်သွားမှာပေါ့ရဇက်မကောင်းဘူးဆိုရင်တော့သူတို့ဒီကကုန်တယ်နဲ့တခါအိမ်မူးရည်နဲ့တခါစကားပြောအောင်မှာပေါ့
ဟိုဒီငားမိုက်မှာစစ်တော်ရောဘယ်လောက်လောက်စောင့်ရပါသလဲ
ကျွန်တော်တို့အဲ့အဖွဲ့တွေကတော့တန်းတဲ့လူတွေကတော့ဒီ3နိုင်လောက်ကဂျူတီရတာတဲ့6နိုင်ခွဲချီကိုအဲ့စစ်တဲ့နေရာကိုမရောက်သေးဘူးတဲ့ကာကြီးကွင်းနေရာကိုအဲ့ငားမိုက်ကွင်းနေရာကိုမထွက်ရသေးဘူးအဲ့လိုပြောတယ
်ထက်တဲ့မျိုးတွေမှာရောပြန်စစ်ဖို့လိုပါသေးလား
အမျိုးမျိုးတော့မပြောနေကြတာပဲသူတို့စစ်ခိုင်းတဲ့နေရာထက်စရာမှာပေါ့သူဖိတ်ဖို့တဲ့တခါလေးတက်လာတော့သူတို့တိုင်းတစ်ခုပြည်နယ်တစ်ခုအဲ့လိုမျိုးထားသွားရင်ကအဲ့လိုမျိုးတခါစစ်ရအောင်မယ်ဆိုတဲ့ဟာလေကြားနေတယ်ကျွန်တော်တို့အရှိရဒီလိုအဲ့လိုသူတို့တွေမူမထုတ်ခင်တော့အရှိရသွားနေတဲ့ကားတွေကတော့ဒီအနေတခါစစ်သွားတာနဲ့အဲ့သူတို့ဟိုဗန်မွေးဟိုဗန်မွေးခေါ်မှာပေါ့ကျွန်တော်တို့ဟိုသားမင်းမွန်းန်းလေးဟာအဲ့ဒီမှာတခါစစ်ပြီးရန်ကုန်ရောက်သွားတာတဲ့ရန်ကုန်ကြီးမစစ်တော့ဘူးအဲ့စစ်ထားတဲ့ဆိုင်ရကြရရတယ်တဲ့အခုကျွန်တော်တို့ကလည်းသွားတော့အခုတစ်ခေါက်ကသွားမကြည့်ရသေးတော့ဘယ်မျိုးဘယ်တိုင်းမှာတခါဆက်စစ်အောင်မလဲဆိုတော့မသိဘူး
ဟုတ်ကဲ့အဲ့တော့ကိုတူတူလို့ဒီရင်မောင်းနေရင်ဆွဲနေတဲ့သူတွေကုန်တင်ကားဆွဲနေတဲ့သူတွေဘယ်မျိုးမှာဘာလို့ရမယ်ဒီလိုဟိုစေးစေးရမယ်ဆိုတဲ့သတင်းရောက်တော့ဘယ်လိုရပါသလဲ
အဲ့ကျွန်တော်တို့ဘယ်လိုမှမရဘူးဒီ Facebook ကပဲကြည့်ပြီးတော့ Facebook ကပဲဒီနည်းနည်းပါးပါးအဲ့လိုမျိုးပေါ့အရင်တက်တက်ကြားတာပဲကျွန်တော်တို့အဲ့ရှေ့ရသွားနေတဲ့လူတွေကတော့ဟိုကိုနေရာမှာတခါပဲစစ်လိုက်တယ်အဲ့ဒါပြီးရန်ကုန်ရောက်သွားတာပြယုံမဲအဲ့လိုမျိုးမသိရသေးတဲ့ကာသမားတော့ကားတန်းရတယ်၃-၄ရက်လောက်ကားတန်းရတယ်ကျွန်တော်ရှိရကားကြီးကတော့အဲ့လိုတည်နေမရခင်ကသူတို့ကဘာသေးစာရွက်စာသားမှမပါဘဲနဲ့ဆင်းသွားကြတော့အဲ့ဘာပွေးမှာ၃-၃ရက်တန်းရတယ်တဲ့ကားကိုတဲ့
ကိုဗစ် -19 ကာလတစ်လျှောက်လုံးမနာသေးပဲတောက်လျှောက်ကားမောင်းနေတဲ့ကိုတူတူတို့လိုလူတွေကမြို့တိုင်းပါတိုင်းကယောဂါကာကွယ်ဆံရစီမျက်စိကန်းတွေကိုတဆင့်စကားတဆင့်နားနဲ့စုံစမ်းနေရတယ်လို့ပဲအဓိကကတော့လူမှုကွန်ရက် Facebook ကိုအထားရပါတယ်။စီမျက်စိကန်းတွေကအချိန်နဲ့တပြင်းညီအပြောင်းလဲကလည်းရှိပါတယ်။ COVID-19 တကြော့ပြန်ဖြစ်လာခြင်းကဆက်လို့ကုန်ကားဆွဲတာရပ်ထားတဲ့မန္တလေးကကိုရွှေသွေးကတော့ကားပြန်ဆွဲဖို့အတွက်စနေနာနေပါတယ်။ဒါပေမဲ့သူလည်းတိတ်တော့ရေးရရာရာတည်တည်ချာချာမတည်သေးပါဘူး
။ဟိုရမဲတဲ့မှာပထမဆုံးစစ်တာပေါ့။စစ်လိုက်တဲ့ခါကျတော့ကားတွေကဟိုထောက်ခံတာပါမသွားမယ်ဗျာအပြည့်ရတဲ့ခါကျတော့ဟိုစမ်းသက်တဲ့အရင်းနဲ့အလုပ်ပြီမယ်ဆိုတော့ခုသွားလို့တော့ရနေပြီပေါ့လေသွားလို့တော့ရနေပြီမယ်ဆိုမှအဘယ်လိုကဘန်ဒလီအထွက်တဲ့လူဆိုလို့ရှိရင်အစားအတော်တို့ဒီဟိုဒေသနာယုံတွေမှာလုပ်လို့ရတယ်လို့ဆက်လို့ရတယ်ပေါ့သူကပြောထားတာပေါ့နော်ပြောထားတယ်ဆိုမှအခုကုန်တင်ပြီးထွက်မယ်ဆိုလို့ရှိရင်ဟိုစစ်ဖို့ပေါ့ခုမန္တလေးမှာနားထားတဲ့လူတွေသွားစစ်မယ်ဆိုလို့ရှိရင်သွားမေးတဲ့ခါကျတော့သူကဟိုရန်ကုန်ဆိုရင်ရန်ကုန်မှာချရမယ်ပန်းစာတို့နော်ပန်းစာရဲ့ပြကြတဲ့ခါကျသူဒီဒိတ်ဝါရဲ့ပါမသူကဆစ်ဆစ်ပြီမှာပေါ့ဘာလို့လဲဆိုတဲ့ခါကျတော့တဲ့သူတို့ကဟိုပေါ့တချို့ကြာလဲအဲ့လိုမျိုးပဲနဲ့ဒီ free ဆစ်ပြီလာဆိုတဲ့ခါကျတော့လာပြီးဆစ်လို့ပါတဲ့သူကတော့အဲ့လိုပြောတာပဲ
အယောင်းဝယ်အချက်အချာရန်ကုန်ဘရင်နောက်ပွဲရုံဝင်းမှာအခြေစိုက်တဲ့အဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဥကျင်သိန်းကတော့လက်ရှိရန်ကုန်ကကုန်ကားအထက်ကပုံမှန်ထက်3ပုံ2ပုံလောက်ပဲရှိပေမဲ့ကုန်ကားတွေတန်းစီပြီးရင်ကျော်ပိတ်ဆို့နေတာကကိုဗစ် -19 ဆေးစစ်ဖို့စောင့်နေကြရတာကြောင့်ဖြစ်ပြီးနေ့စဉ်ဆေးစစ်တဲ့ပမာဏကလိုအပ်ချက်ရဲ့10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ပြောပါတယ်။ကိုဗစ် -19 ဆစ်ဆေးချက်တက်တန်းတူတာကလည်းပြဿနာတစ်ခုလို့ဥကျင်သိန်းကပြောပါတယ်။အဲ
့တော့သူတို့ထုတ်ထားတဲ့ SOP တွေမှာ82နာရီဆိုတာပါတယ်။82နာရီပေါ့ကျွန်တော်ကုန်ပြင်ပြီးတော့ဒီမှာဆေးစစ်တဲ့တည်းရဲ့ကုန်ပါပြီ။အဲဒုတိယတည့်ရက်ကနေပြီးတော့တခါစပြီအဲ့တော့ဒီမှာလမ်းပေါ်ရောက်ဦးတဲ့ကို ကျွန်တော်တို့ဒီကားနဲ့ဆင်းဆက်ပြီးတဲ့ကားလေဆင်းမချစ်တဲ့ကားကြီးကြားထဲမှာတန်းစီရတော့အော်ဒီမှာနေတဲ့၁ရက်လောက်ပုတ်သွားပြီးတော့ဘယ်သူမှအဆင်မပြေဘူး။ဟိုတကယ်တမ်းဖြစ်တင်တာဝတ်ဆက်ပဲ။ရန်ကုန်နေပြီးတော့သွားကျင်တဲ့ဒေသကိုပုတ်ကြပြီးရင်အရင်ဆက်ဆက်နဲ့မတားတတန်းကုန်သွားပြီ။အဲနောက်တစ်ခါအဲ့နေရာကိုကုန်ချပြီးတော့ပြန်ထွက်လာရင်အဲ့နေရာပြန်ဆက်လာတယ်။ဒီလိုပဲဖြစ်တင်တာ
။နိုင်ငံတော်မှာကုန်တင်ကားကြီးတွေနေဖြတ်ခွင့်မရပဲ COVID-19 ဆစ်ဆီးဖို့တန်းစီစောင့်ဆိုင်နေကြရတာဟာဆိုရင်တချို့ဆိုရင်ရက်နဲ့ချီကြာမြင့်ပါလေတချို့လမ်းတွေမှာဆိုရင်ကားသမားတွေအတွက်ညအိတ်နားခိုဖို့အစားအသောက်ရဖို့ပါအခက်အခဲဖြစ်တာကြောင့်အသင်းအဖွဲ့တွေကစားနပ်ရိက္ခာလိုက်ပြီးတော့ပို့နေရတဲ့အခြေအနေမျိုးတွေလည်းဖြစ်နေပါလေကုန်ကားစားထွက်ဖို့အတွက်ခွင့်ပြုချက်ဖြစ်တဲ့ COVID-19 ဆစ်ဆစ်ဖို့ကကျန်းမာရေးဝန်ထမ်းမလုံလောက်သလိုအပြည့်အဝလုံနိုင်စွမ်းလည်းမရှိသေးပါဘူးအဲ့ဒီအခြေအနေမှာCOVID-19 ကင်းရှင်းကြောင့်ဆေးစစ်ထောက်ခံချက်တက်တန်းကလည်းတူနေပါတယ်။ဒါပြင်တချို့ဒေသတွေမှာတော့ COVID-19 ကင်းရှင်းကြောင့်ဆေးစစ်ချက်ပါတီဖြစ်စီမပါတီဖြစ်စီကွာရန်တီးဝင်ရမယ်ဆိုတဲ့စည်းကမ်းမျိုးကလည်းရှိနေပြန်ပါတယ်။မူဆယ်ကနေပြည်မာကြီးတဲ့ကိုကုန်ကားမောင်းလာမယ်ကိုတူတူအတွက်တော့ဘယ်ဒေသမှာမလုပ်ရမလဲဆိုတာတိတိကျကျမသိပါဘူး။ရောက်တဲ့အရက်မှာစီမံစည်းကမ်းထိန်းသိမ်းဆောင်ရွက်သူတွေရဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်ဖို့ကတော့အဆင်သင့်ရှိနေပါလေ
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆင်မြတ်ပါမှာ COVID ကယောဂါကြောင့်လူအများစုကယောဂါကုနိုင်တဲ့နေရာတွေနဲ့ဝေးရမှာရှောင်နေကြချိန်မှာလက်တွေ့အခြေအနေကိုသိအောင်တပြနေကြရတဲ့သတင်းတောက်တွေကတော့ယောဂပိုးကုနေသူတွေရှိတဲ့နေရာမျိုးစီတကူတကသွားပြီးသတင်းယူကြရပါတယ်။အကြောင်းအရာတစ်ခုကိုစာနဲ့ရှင်းပြနေကြမလို့ပဲပုံမြန်လိုက်တာနဲ့နားလည်သဘောပေါက်သွားအောင်တပြနေကြတဲ့ဓာတ်ပုံသတင်းတောက်တွေဆိုရင်လေတန်တရားလူနာအတီးပြုတ်လူနာတွေကိုတီးခြားခွဲထားတဲ့နေရာမျိုးအထိသွားပြီးတော့ဓာတ်ပုံရိုက်ယူသတင်းတင်ပြနေကြပါတယ်။ကိုယ်တိုင်ယောဂပိုးမကူအောင်အကာအကွယ်တွေဝတ်ဆင်ပြီးဓာတ်ပုံရရတဲ့ new normal အတွေ့အကြုံတစ်တွေကဘလောက်ထူကြပါသလဲရန်ကုန်မြို့ကဓာတ်ပုံသတင်းတော့ကိုရဲအောင်သူပြောပြတာကိုနားထောင်ကြည့်ရအောင်ပါရှင
် new normal new normal ဆိုတော့တရားနဲ့တရားတော့မတူနိုင်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီဟိုဟာ journalist တရားအနေနဲ့ဆိုရင်တော့ကျွန်တော်တို့ပုံမှန်ထပ်ပို့ပြီးတော့ကျွန်တော်တို့ကဟိုပို့ပြီးတော့ဟိုကာကွယ်မှုတွေအများကြီးပို့လောက်ရတယ်ပေါ့နော်။ဘာဖြစ်လို့ကျွန်တော်တို့ကလူအများကြီးနဲ့တီးတွေ့နိုင်တဲ့ဆက်ဆံနိုင်တဲ့လူတွေဖြစ်လာတယ်။ပြီးတော့သတင်းရှိပြီဟဲ့ဆိုကျွန်တော်တို့ထစ်ထနေသွားရအောင်ဟဲ့ဆိုတဲ့အနေအထားမျိုးဆိုတော့ကျွန်တော်တို့ရှိမှပုံမှန်တက်ပို့ပြီးတော့ခီယူဆိုင်နေရတဲ့ဟာမျိုးတွေအများကြီးရှိတော့ပေါ့။ဥပမာပြင်ကျွန်တော်ကားပေါ်မှာကျွန်တော် PPE ဝတ်စုံတွေအပြည့်ထားတာမျိုးတော့လည်းကောင်းဘယ်တော့တော့ mask တို့လက်အိတ်တို့ပေါင်းယူသွားလို့မျိုးတော့လည်းကောင်းကျွန်တော်တို့ဒီပေါင်းမိပါဟန်ချေဦးမြဲချက်ကလေးနဲ့ဆွဲထားလိုက်တယ်ကွာကျွန်တော်ဆိုရင်အဲ့လိုမျိုးဘယ်ပါလေးပဲရိုက်ရိုက်ဘယ်ပင်နေရာပဲတော်တော်အဲ့လိုမျိုးပေါ့အရင်ကတော့နီးကပ်ရိုက်တဲ့ဟာမျိုးတွေကတော့ကျွန်တော်ဓပုံဆရာတွေတော်တော်များများလောက်ကြရတယ်ပေါ့နော်ဘာဖြစ်လို့တော့နီးကပ်ရိုက်မှပို့ပြီးအားရတယ်လို့လည်းခံစားရတယ်ပို့ပြီးတော့ရုပ်ကပို့ပြီးတောက်ဝင်လှုပ်ရှားတယ်လို့လည်းခံစားရတာပေါ့ဒါပေမဲ့ဒီလိုချိန်မျိုးကတော့ကျွန်တော်တို့နီးကပ်ရိုက်ဖို့ဆိုတော့ကျွန်တော်တို့အများဆုံးတက်နိုင်လောက်ရှောင်းတယ်ဘာဖြစ်လို့ဆိုတော့အတမဲလူတယောက်အတမဲလမ်းပေါ်မှာလူတယောက်သွားနေရောမှာဓပုံရိုက်အောင်ကျွန်တော်တို့နီးကပ်ပြီးတော့သွားပဲ3ပြီခွာတော့6ပြီခွာတော့ပြီးဓပုံရိုက်ဖြစ်ဖို့ပဲပို့ပြီးတော့စူးစားလာတာပေါ့နော်အဲအဲ့ဒါတော့တောင်းလဲမှုတွေအများကြီးပါပဲ
ကိုလုံးမဲ့ assignment တွေပေါ့နော်အရင်ဒီလို covid ဖြစ်ဘူးဆိုလို့ချင်းတော့လွယ်လွယ်ကူကူတည်င်းအကြောင်းအရာတစ်ခုပေါ်ရဲဆိုရင်လွယ်လွယ်ကူထသွားပြီးတော့ဒီတည်င်းကိုဓာတ်ပုံရိုက်လိုက်တာမျိုးအရင်အချိန်တွေတုန်းကဆိုရင်တော့ဟိုလုံးလို့ရတယ်လေအခုအချိန်တွေမှာတော့အဲ့လိုမျိုးတနေရာကိုသွားမယ်ရရမယ်ဆိုရင်ကိုယ့်အတွက်ကစဉ်းစားစရာဖြစ်လာလားဟာသွားတဲ့ရဲ့လားဒါလုံးတဲ့ရဲ့လားဒီပုံရိုက်တဲ့ရဲ့လားဆိုရဲစဉ်းစားမှုမျိုးတွေရောဖြစ်လာလားရှင့်
အဲ့တော့အများကြီးဖြစ်လာတယ်ပေါ့နော်အများကြီးဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒီကိုဗစ်ကာလဖြစ်လာတဲ့အချိန်မှာလည်းကျွန်တော်တို့ဒီတည်င်းတော့ဒီအားလုံးကျွန်တော်ထင်ပါတယ်သက်ဆိုင်ရာတည်င်းဌာနအားလုံးကလည်းသက်ဆိုင်နဲ့ဟိုဟာညွှန်ကြားချက်တွေ instruction တွေဖတ်မယ်လို့တော့ကျွန်တော်လည်းထင်ပါတယ်ကျွန်တော်တို့သူနေလဲသူနေကြီးတော့မင်းပေါ့နော်ကျွန်တော်တို့ instruction တွေတဲမှာလည်းပါတယ်ပေါ့ကျွန်တော်တို့မလိုရဘဲနဲ့အပြင်မထွက်ဘဲနဲ့ရိုက်တဲ့ဟာမျိုးမလုပ်ဖို့တော့ကျွန်တော်တို့အချိန်မှာလည်းပါလာတာပေါ့နော်။ဟောဆိုလိုတဲ့သဘောမျိုးကအခုချိန်မှာကျွန်တော်တို့ဒီ economic ပုံကျွန်တော်တို့ဒီဘယ်နှပိုင်းရိုက်ပြီးသွားပြီဟေ့ဆိုတဲ့အချိန်ကမှညနေပိုင်းမှာဆက်ပြီးတော့ economic ပုံရိုက်တာမျိုးတွေကျွန်တော်တို့မလုပ်တော့ဘူးပေါ့နော်။အဲ့တော့သတင်းတစ်ခုဖြစ်လိုက်တယ်ဆိုရင်လည်းကျွန်တော်တို့သွားဖို့ဆိုရင်ကျွန်တော်အများကြီးပြန်ပြီးတော့စဉ်းစားရပြီပေါ့နော်။ဒီလိုပုံစံမျိုးတွေကကျွန်တော်တို့ရှိမှရှိပြီးသားလား။
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ
လောက်ရတဲ့အလုပ်မှာဟိုစိတ်ခေါ်မှုတွေအခက်ခဲတွေရောပိုပြီးရှိလာတယ်ပိုတွေးလာရတယ်လို့ရောပြောလို့ရပါရှင့်
challenge နေရတော့အများကြီးပဲပေါ့နော်။ဘာဖြစ်လို့လဲဆိုတော့ပထမဆုံးကျွန်တော် PPE ဝတ်ပြီးတော့ကျွန်တော်ဓပုံစားရိုက်တဲ့အချိန်မှာကျွန်တော်တော့စိတ်ကောင်းမှုတွေအများကြီးရှိတာပဲပေါ့။အော်ဘာဖြစ်လို့လဲဆိုတော့ကျွန်တော် PPE ဝတ်လိုက်ပြီးဆိုရင်ကျွန်တော်တို့ဒီ mask လက်တက်တဲ့ glass လက်တက်တဲ့အကောင်လုံးပေါ့ face shield လက်ကာလာပြီးဆိုတဲ့အချိန်မှာဓပုံရဲ့ကပုံမှန်အပြင်ဒီတိုင်းပဲကျွန်တော်တို့ဟို view finder အချောင်းကြည့်ပြီးရိုက်နေကြအောင်။အဲ့တော့အော်အဲ့လိုအချိန်မျိုးညံကျွန်တော် view finder ချောင်းကြည့်ပြီးတော့ရိုက်ဖို့ဆိုတာမဖြစ်နိုင်တော့ဘူး။ပြီးတော့ဒီကိုယ့်အကိုအပူကြီးကပြပီးအရန်ပူတယ်လေအဲ့တော့ဟိုဝေထားပြီးတော့နိုင်ဝဲလောက်နေတာနဲ့ကို့အငွေကြီးကပြန်ရပြီးတော့ကိုရဲ့အရှိရရှိရတော့လည်းကောင်းဒီ glass တော့လည်းကောင်းအဲ့ဒီဟာလေးအကုန်လုံးကဟိုဂျင်ငွေပြန်ရိုက်နေတော့အဲ့ဒီဟာ focus ပြက်ကြီးမပြက်ကြီးအစားပေါ့နော်ဟိုကို့ကိုပြန်ပြီးတော့ဟိုရိုက်ရတဲ့ဟာမျိုးကြီးလည်းဖြစ်လာတယ်နောက်တစ်ခုကကျတော့ PP ကအရန်ပူတဲ့အတွက်အဲဒီမှာတော့အများသောအားဖြင့်ဟာကျွန်တော်တို့ညနေဆောင်လောက်မှာပဲအဲတချို့ကိစ္စတွေကလုံးလေရှိတာပေါ့နော်ဥပမာအားဖြင့် suspect case တွေကိုလိုက်ပြီးတော့PPE နဲ့ volunteer တွေကလိုက်ခေါ်တာမျိုးလို့ပြီးဆေးရုံကို ambulance နဲ့လိုက်ပို့တာမျိုးလို့ဆိုတော့အများသောအားဖြင့်ညနေပိုင်းတော့ပဲလုံးဖြစ်တာပေါ့ညနေပိုင်းမှာသွားလိုက်တော့ညပိုင်းညရောက်သွားတော့ညပိုင်းရောက်သွားတော့ခုနပြောသလိုမျိုးပေါ့ဓပုံပိုင်းပဲပြောရမယ်ဟေ့ဆိုရင်တော့ခုန PPE ကကိုကလည်းဝတ်ထားတယ်ကိုကအရှိရစခွင့်လည်းမမြင်ရဘူးအဲညခါညလည်းဖြစ်နေမှောင်လည်းမှောင်နေတယ်ပေါ့အဲ့လိုအခြေမျိုးတွေမှာဓပုံရရတယ်ဆိုတော့တော့ new channel တခုပါပဲအဲ့လေးတွေကလည်းဟိုကဓပုံရပုံပြောရတာပေါ့နော်အဲ့လိုမျိုးတော့ကြုံရပါတယ်
အဲ့လိုမျိုးပေါ့နော်ဒီမျိုးတော့ပုံကြောင့်မို့လို့ကိုအရင်လုံးနေကြအလုပ်တွေမှာရောတက်ရောက်မှုရှိတာတွေတခြားဘာတွေရောရှိသေးလဲထပ်ပြီးတော့ရှိတယ်လို့ပြောလို့ရလဲရှင
်ဒီလိုဖြစ်လာတဲ့အချိန်ကျတော့တာဝန်နဲ့ပို့ပြီးတော့ကျွန်တော်တို့ပူခီယူဆိုင်ရတာပေါ့နော်ရိုးရိုးတန်းတန်းတင်လိုက်တဲ့နေရာမျိုးတွေကိုဗစ်နဲ့မသက်ဆိုင်တော့နေရာမျိုးတွေဆိုရင်တော့မှပဲကိုတွေကဟိုပို့ပြီးတော့ကာဝယ်မှုတွေလုပ်ရတာပေါ့နော်ဒီ election နဲ့နီးနေတော့တွားပြီးတော့ interview တဲ့လူတွေရှိသွားရင်တော့မှပဲကိုကဟိုကိုကြည့်ရရပဲဖြစ်စီသူရှိရပဲဖြစ်စီလုံလုံဖိတ်ချမှုတစ်ခုခုကိုပေးနိုင်တဲ့ပုံစံမျိုးဖြစ်အောင်ကိုရီးယား mask တို့ face shield တို့လက်အိတ်တို့စသဖြင့်အဲ့ဒါတွေပါဝတ်ပြီးတော့တွားရတာပေါ့နော်ကိုပြင်းနဲ့မသက်ဆိုင်တော့လို့လည်းရိုးရိုးတန်းတန်းပုံမှန်နေ့စဉ် interview တွားရတယ်လို့ပြောလို့ဆိုရင်တော့မှဒီလိုလောက်နေရတယ်ဆိုတော့ကျွန်တော်တို့တပြင်းကိုပြင်းနဲ့သက်ဆိုင်တဲ့နေရာမျိုးကြီးတွားရတယ်ဟေ့ဆိုရင်ပို့ပြီးတော့ကျွန်တော်တို့ပူသတိထားရတယ်ပေါ့နော်ဥပမာ quarantine center မျိုးသွားတယ်ဟေ့ဆိုရင် quarantine center လူကြီးတွေအဲအရာစီမံအုပ်ချုပ်တဲ့ဆရာဝန်ကြီးတွေစသဖြင့်ပေါ့နော်ကျွန်မရဲ့ဝန်ကြီးဌာနကတော့တတ်မှတ်ထားတယ်ဒါမှမဟုတ်ရင် quarantine center ကတော့တတ်မှတ်ထားတယ် PPE level 2ဆိုရင်ကျွန်တော် PPE level 2ဝေးရတယ်အဲဒါမှမဟုတ်လည်းလုံးဝ full dress ကျွန်တော် PPE အပြည့်စုံဝေးရမယ်ဟေ့ဆိုလည်းကျွန်တော် PPE အပြည့်စုံနဲ့ဝင်ပြီးတော့တပ်ပုံရိုက်ရတာပေါ့နော်
ရှန်ကုံမျိုးကဓာတ်ပုံတရင်တော့ကိုရဲအောင်သူဖြစ်ပါတယ်သူအနေနဲ့အိမ်ပြန်ထွက်တဲ့အခါမှာကာယောဂါမကူအောင်လို့ကာကွယ်ဝတ်ဆင်ရတယ်လို့အိမ်ပြန်ရောက်တဲ့အခါမှာလည်းမိသားစုအတွက်စိတ်ချရအောင်လို့တကောရေးတန်ရှင်းရေးကိုအရင်လုပ်ပြီးမှမိသားစုကိုနှုတ်ဆက်ရတယ်လို့ပြောပြပါတယ်ကိုဗစ်လူနာတွေရှိတဲ့ဆေးရုံတွေတန်တရားလူနာတွေရှိတဲ့ quarantine center တွေကိုအကြောင်းကိစ္စတစ်ခုခုကြောင့်သွားဖို့လိုလာမယ်ဆိုရင်ကိုသွားမယ့်နေရာမှာဘလို့အကာအကွယ်တွေလုပ်ထားသလဲဆိုတာသိအောင်လုပ်ဖို့တဲ့အဲ့ဒီနေရာတွေကကျန်းမာရေးတာဝန်ရှိသူတွေဝတ်ဆင်ကြတဲ့အကာအကွယ်ဝတ်စုံမျိုးကိုယ်တိုင်လည်းကာကွယ်ဝတ်ဆင်ကြဖို့အရေးကြီးတယ်လို့ဓာတ်ပုံသတင်းတော့ကိုရဲအောင်သူကအကြံပေးပါတယ်ရှင်ကျမဆင်မြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေခြေပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းပါမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟေးလေးကရုပ်ရှင်ကားတွေမှာအမြဲပါပြီးတော့လူငယ်တူလို့တရုပ်ဆောင်တွေကမြင်နေကြမလို့အသက်ကိုယ်တော်မှာထင်မစင်စားမိတဲ့အော်စကာဆုရမင်းသားမက်တင်မော်တီယောင်အခုတော့အသက်50ပြည့်သွားပါပြီသူကအမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ကိမ်းဘရစ်မြို့မှာ1980ခုနှစ်ကမွေးဖွားတာပါသူနဲ့အထက်တန်းဆောင်ဒူဒူတက်တဲ့တငယ်ချင်းကတော့အခုနာမည်ကျော်ရုပ်ရှင်မင်းသား Ben Affleck ဖြစ်ပြီးတော့ကျန်းကာဝယ်ပြားချက်တွေကိုတော့သူတို့နှစ်ယောက်ပူးတွဲပြီးတော့ထုတ်လုပ်ခဲ့ပါတယ်တဲ့အဲ့ဒီနောက်အမေရိကန်ကအတော်ဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ Harvard တက္ကသိုလ်မှာ3နှစ်ကျော်တက်ခဲ့ပြီးတော့ကျောင်းမပြီးခင်1993ခုနှစ်မှာတော့ကောင်းမွန်ရုပ်ရှင် Geronimo An American Legends ရဲ့ ရုပ်ရှင်ကမှပါဝင်သရုပ်ဆောင်မှုကြောင်းထွက်လိုက်တာပါ2013ခုနှစ်မှာတော့ Harvard တက္ကသိုလ်ကသူ့ကို Harvard Arts Medal အနုပညာထူးခြားဆုချီးမြှင့်ခဲ့ပါတယ်1980နဲ့1990ပြည့်လွန်နှစ်တွေမှာဟိုတကားဒီတကားရဲ့ရန်နေရာကနေပါဝင်နေရာက1998ခုနှစ်မှာတော့ The Rainmaker ဆိုတဲ့ရုပ်ရှင်ကနေပထမအဦးဆုံးစက္ကားကြီးမှာခေါင်းဆောင်ရိုက်ကူးပြီးအောင်မြင်မှုရခဲ့ပါတယ်မက်ဂျင်မွန်ကရုပ်ရှင်တွေစရိုက်ပြီးတော့တဲ့မကြခင်မှာပဲအောင်မြင်မှုကြီးကြီးမားမားနဲ့ရခဲ့တာဖြစ်ပါတယ်1998ခုနှစ်မှာ Good Will Hunting ရုပ်ရှင်ကနေသူ့ရဲ့တငယ်ချင်း Ben Affleck နဲ့အတူတူအကယ်မီနဲ့ရွှေကမ္ဘာလုံးအကောင်းဆုံးဆန်ရွှန်းစုတွေရရှိခဲ့ပါတယ်သူကလှုပ်ရဆိုရထောက်လန်းရေးအရာရှိဟောင်းဂျေဆင်ဘောအနေနဲ့တရုတ်ဆောင်ပြီးတော့ရိုက်ကူးထားတဲ့ဘောရုပ်ရှင်ကားရယ်တွေကတော့လူကြိုက်များပြီးတော့ရုံတွင်ဝင်ဝင်အထူးအောင်မြင်မှုရတဲ့ရုပ်ရှင်ကားရယ်တွေဖြစ်ပါတယ
် I just kind of approached it from the physical end where I did all I trained doing all the things that he would have
ခုနောက်ဆုံးမှာတော့ The Last Jewel ဆိုတဲ့ရုပ်ရှင်ကားကိုအားရလမ်းမှာရိုက်ကူးနေပါတယ်ဒီရုပ်ရှင်ရိုက်ကူးချိန်မှာကိုဗစ်ဖြစ်လို့မလာတော့ကလာတော့ကြရက်ထားခဲ့ရပြီးတော့မှပြန်ရိုက်ကူပါတယ်ဒီရုပ်ရှင်ကားထဲမှာသူ့ရဲ့တငယ်ချင်းဖြစ်တဲ့မင်းသား Ben Affleck ပါပါဝင်ထားပါတယ်မက်တီမိုဟာ2019ခုနှစ်မှာလဲ Investors ရုပ်ရှင်ကားနောက်ပြီးတော့2015ခုနှစ်မှာတော့ The Martian ရုပ်ရှင်စကားတို့အတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်နေရာမှာ Oscar စကားတင်ရွေးခန့်ခဲ့ရတဲ့ဆင်းနဲ့ပါခဲ့ပါတယ်ဖက်တီမွန်ကအခုလိုမျိုးအနုပညာလုပ်ငန်းတွေမှာတင်အောင်မြင်တာမဟုတ်ပါဘူးသူကလူသားချင်းစာနာမှုဆိုင်ရာပရဟိတအလုပ်တွေကိုပါတက်တက်ကြွဆောင်ရွက်ရင်းနဲ့လူများရဲ့အာရုံဆိုင်မှုကိုရရှိအောင်လုပ်နိုင်လို့ဖြစ်ပါတယ
် It desperately needs addressing and it's gotten continually worse and it's going to get continually worse so the sooner we take action the less work we're all going to have to do to fix it
The HUO Africa Foundation အဖွဲ့ကိုတည်ထောင်ထားပါတယ်အဲ့ဒီအဖွဲ့ကအာဖရိကဒေသမှာရေတန့်ရရှိရေးဘလောက်အရေးကြီးလဲဆိုတာကိုလူများကြားမှာအသိပညာပေးမှုတွေလှုပ်ဆောင်တဲ့အဖွဲ့ဖြစ်ပါတယ်အခုတော့သူ့ရဲ့အဖွဲ့က water.org လို့ခေါ်ပြီးတော့တစ်ကမ္ဘာလုံးအတိုင်းအတာနဲ့ရေတန့်နဲ့မိန်းသားစနစ်ကောင်းမွန်အောင်လှုပ်ဆောင်နေပါတယ်သူကအဲ့ဒီအဖွဲ့အပြင်ကမ္ဘာမှာ H yoga တိုက်ဖြည့်ရေးနောက်ပြီးတော့ဆင်းရဲနွမ်းပေါက်မှုလျှော့ချရေးနောက်ပြီးတော့ကလေးသူငယ်အရေးတွေနဲ့ Feeding America ဆိုတဲ့ American ပြည်အောင်စုမှာဆင်းရဲလို့အစာဝါးဝါးလည်းမစားရသူတွေကိုကူညီတဲ့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပါတယ
် We reached our first million people with clean water and sanitation in 2012
သူရဲ့ပုံကူရေးကိုပြောရမယ်ဆိုရင်တော့မက်ဒီမွန်ကရုပ်ရှင်ကားသွားရရင်နဲ့မိုင်းမီမျိုးကဘားဆိုင်တစ်ခုမှမထင်မဖင်းနဲ့တွေ့ခဲ့ရတဲ့လူစီယာနာဘရိုဆိုတဲ့အမျိုးသမီးကိုလက်ထပ်ခဲ့ပြီးတော့အခုဆိုရင်တော့အမျိုးသမီးဘက်ကပါလာတဲ့သမီးတယောက်နောက်ပြီးတော့သူတို့နှစ်ယောက်ရတဲ့သမီးသုံးယောက်နဲ့စုစုပေါင်းသမီးလေးယောက်နဲ့အတူမိသားစုဘဝမှာလည်းအောင်မြင်ပျော်ရွှင်နေထိုင်သူဖြစ်ပါလိမ့်ရှင
်Japan party like Kardashians Took my besties to LA Where the girls like to play We put our hoodies on in Philly Where we started acting silly Then we headed out to China Taylor said that's where we find
us ဒီတက်ရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ American အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။1492ခုနှစ်အောက်တိုဘာလ12ရက်နေ့မှာ Christopher Columbus ရဲ့ခေါင်းဆောင်မှုနဲ့စပိန်နိုင်ငံကတင်မောသုံးစီးဟာဒီနေ့ဘာဟာမားစ်လို့ခေါ်ကြတဲ့ကျွန်းတစ်ကျွန်းကိုစိုက်ကပ်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာနှစ်ဆယ်အရင်နေ့အထိတ်အမှတ်အဖြစ် Columbus Day Columbus ကိုဂုဏ်ပြုတဲ့နေ့လို့သတ်မှတ်ထားပါတယ်။အစားအစာတွေ၊ဒရက်ဆန်တွေနဲ့လူတွေပါမကယောဂဗျာတွေပါအပြန်အလှန်စတင်အလဲအလှယ်လုပ်ခဲ့ပြီးကဘာကြီးကိုအပြောင်းလဲကြီးပြောင်းလဲစေခဲ့တဲ့ဒီနေ့ကို Colombian Exchange Colombian အပြန်အလှန်ဖလှယ်တဲ့နေ့အဖြစ်လည်းသတ်မှတ်ထားပါတယ်။ဒါကြောင့်မို့သမိုင်းပညာရှင်အများစုက1492ခုနှစ်ဟာခေတ်သစ်သမိုင်းမှာအထူးခြားဆုံးနှစ်လို့သဘောထားကြပါတယ်။1492ခုနှစ်နောက်ပိုင်း1650နဲ့1850ပြည့်နှစ်တွေအကြားကမ္ဘာလူဦးရေနှစ်ဆတိုးခဲ့ပါတယ်။လူဦးရေအများအများတိုးလာတဲ့အကြောင်းရင်းတွေတော်များများရှိပေမဲ့စားနပ်ရိက္ခာဖူလုံတဲ့အချက်ကအထူးခြားဆုံးဆိုတာရှင်းပါတယ်။စားနပ်ရိက္ခာဖူလုံတဲ့အကြောင်းရင်းတွေထဲမှာထားနေအမေရိကန်တွေစိုက်ပျိုးတဲ့ပြောင်းအာလူသင်းကျင်သည်ညီပဲပလော့ပီနန်နာနတ်သည် ငရုတ်နဲ့ကိုကိုးဆွေတွေကအထူးကြဆုံးပါပဲ။စင်းရဲတဲ့ဥရောပအလဲပိုင်းနဲ့မြောက်ပိုင်းအတွဲအာလူးဟာအရေးပါဆုံးအစားအစာဖြစ်လာပါတယ်။အာဖရိကနိုင်ငံတွေမှာလည်း16ရာစုအတွင်းပြောင်းတဲ့ပလောပီနံကိုစတင်စားသုံးကြပြီးရိုးရာသီးနှံတဲ့နေရာမှာအစားထိုးပြီးအဓိကထားစားခဲ့ကြပါတယ်။တရုတ်နိုင်ငံကလည်းကမ္ဘာစားနပ်ရိက္ခာအသီးအနှံတွေအထူးသဖြင့်အာလူးပြောင်းတဲ့မြေပဲတွေစတင်ရောင်းဝယ်ခဲ့ပြီးနောက်ပိုင်းတရုတ်နိုင်ငံမှာ1500နဲ့1650ပြည့်နှစ်တွေအကြာလူဦးရေတိုးတက်မှုနှုန်းမြင့်မားလာခဲ့ပါတယ်18ရာစုကြတော့ကမ္ဘာလူဦးရေရဲ့3ပုံတဘုံကျော်ဟာတရုတ်ပြည်မှာနေထိုင်ကြသူတွေဖြစ်တယ်လို့မှတ်တမ်းတင်ထားပါတယ် Colombian Exchange အပြန်အလှန်ဖလှယ်တဲ့အစီအစဉ်ဟာဒီကမ္ဘာလုံးနဲ့ဆက်ဆက်နေပြီးအစားအစာသစ်တွေကိုကမ္ဘာနေရာပေါင်းစုံနဲ့မိတ်ဆက်ပေးနေတာဖြစ်ပါတယ်1492ခုနှစ်မတိုင်ခင်က Florida ပြည်နယ်မှာလိမ္မော်သီးမရှိသလိုအီကွေဒေါနိုင်ငံမှာလည်းငပြောသီးမရှိသေးပဲဟန်ဂရီနိုင်ငံမှာဆိုငရုတ်သီးမပေါ်သေးပါဘူးအပြန်အလှန်ဖလှယ်နိုင်ခဲ့ကြလို့အီတလီကိုခရမ်းကျင်သည်ကိုလံဘီယာနဲ့အင်ဒိုနီးရှားကိုကော်ဖီအာဖရိကတိုက်ကိုရာဘာပင်ထိုင်းတရုတ်နဲ့အိန္ဒိယကိုငရုတ်သီးနဲ့ဆွစ်ဇာလန်ကိုချောကလက်တွေရောက်သွားခဲ့ကြတာဖြစ်ပါတယ်သင်းမောငယ်၃စီးဘာဟားမားစ်ကျွန်းကိုဆိုက်ရောက်ခဲ့တာကနေကမ္ဘာသမိုင်းကိုမကြုံစဘူးအပြောင်းလဲကြီးပြောင်းလဲစေခဲ့ပါတယ်ဒီအဖြစ်ကလူသားတွေရဲ့အနာဂတ်ကိုပုံဖော်ခဲ့ရမှာကမ္ဘာတိုက်အသစ်ကြီးတစ်ခုကိုရှာဖွေတွေ့ရှိခဲ့ရုံနဲ့မဟုတ်ပါဘူးကမ္ဘာအစိတ်အပိုင်းအလုံးအကြာပုံမှန်ဆက်သွယ်နိုင်ကြဖို့ဖြစ်လာသလိုကုန်သွယ်ရေးတိုးမြင့်အကြံဉာဏ်တွေဖလဲကုလူဆက်သွယ်ရေးတွေဖန်တီးပြီးနိုင်ငံတွေအကြာရင်ကျင်းမှုတွေပါအပြန်အလှန်ဖလဲနိုင်ခဲ့ကြလို့ပါပဲကမ္ဘာပြည်သူတွေကမ္ဘာလူပေါင်းအတိုင်းအဝိုင်းတရက်အဖြစ်1492ခုနှစ်မှာအတူတကွစတင်စုစည်းနိုင်ခဲ့ကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါတယ်ရှင်မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲနှီးကပ်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးရမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet Website ဆာမျက်နှာ burmese.voanews.com နဲ့VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ဗီဒီယိုကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ October 12ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆူမြတ်မွန်ကတစ်လှည့်ပြောပါအောင်မယ်။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးတဲ့အဖြစ်ခန့်အပ်ဖို့အမေရိကန်သမ္မတရွေးချယ်ထားတဲ့အေမီကိုနီဘဲရက်ကတရားရုံးတွေဟာအစိုးရမူဝါဒတွေချမှတ်နိုင်ရေးအဆုံးဖြတ်ပေးတဲ့နေရာတွေမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။သူ့ကိုတရားရုံးချုပ်တရားသူကြီးတဲ့အဖြစ်ခန့်အပ်တယ်မသိဒီကနေ့အထက်လွှတ်တော်မှာကြားနာမှာဖြစ်ပါတယ်။ကြားနာပွဲမှာပြောကြားမဲ့သူ့ရဲ့အဖွဲ့မင်ခွန်းကိုကြိုတင်ထုတ်ပြန်ရမှာအစိုးရမူဝါဒတွေနဲ့အုပ်ချုပ်ရေးဆိုင်ရာအဆုံးဖြတ်တွေကိုပြည်သူတွေကိုတာဝန်ခံထားတဲ့သမ္မတနဲ့လွှတ်တော်တို့ကသာချမှတ်ရမှာဖြစ်ပြီးတော့ဒီလိုဆုံးဖြတ်ချက်မျိုးတရားရုံးတွေကချမှတ်ပေးဖို့အများပြည်သူကမျှော်လင့်မထားတဲ့လို့တရားရုံးတွေကလည်းမစိုးစားသင့်ဘူးလို့យေတာထားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်အရေးပါတဲ့ Florida ပြည်နယ်ကိုဒီကနေ့သွားရောက်မဲဆွဲစည်းရုံးမယ်လို့သမ္မတ Donald Trump ကပြောပါတယ်။COVID-19 အတည်ပြုလူနာတယောက်ဖြစ်တဲ့သမ္မတ Trump ကသူ့အပြေးအဝနေကောင်းနေဆောင်နဲ့ယောဂါပိုးလုံးဝကင်းရှင်းသွားပြီဖြစ်ကြောင်း Evangelical ဘာသာရေးကောင်းဆောင်တွေနဲ့တနည်းနည်းနေတော့ကတယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာပြောကြားခဲ့ပါတယ်။2020ခုနှစ်အတွက်စီးပွားရေးဆိုင်ရာ Nobel ဆုကိုလေးလံဈေးကွက်တိုးတက်အောင်လုပ်ခဲ့ကြတဲ့ American စီးပွားရေးပညာရှင်2ယောက်ပူးတွဲရရှိသွားပါတယ်။တရုတ်နိုင်ငံကလူဦးရေ6တန်းကျော်ရှိတဲ့ချင်းတောင်းမြို့မှာ9ရက်အတွင်းမြို့လုံးကျွတ် COVID ယောဂါဆစ်ဆင်းမှုကိုဒီကနေ့စတင်ပြုလုပ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါရဲ့ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆွေးမြန်းနေပါရှင်။
This program has come to you from the Voice of America, Washington.